Welcome to the Voice of America in Burmese.
Mingla mnek himashin American Bureau Washington DC myo ro American atan ga ni 2019 khu ne January la 23 ya ni Boudhu ni mnek khin season 2 ko mnek 6 nai ga ni 9 nai a chi line no meter 32 40 48 tu ga ni dai yai thau lwin pe ni ba mi shin.တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်တွင်နဲ့အတူကြီးညာပေးမှာပါအမေရိကန်အစိုးရရန်ကြားတစ်စိတ်တစ်ပိုင်းပိတ်ထားရတာနှစ်လတည်းဝင်လာပြီးဖြစ်ပေမဲ့သမရနဲ့လှုပ်တော်ကြားဂုဏ်ဒီပြည်လည်မှုတွေမရသေးတဲ့အတွက်ပြန်ဖွင့်နိုင်ခြင်းမရှိသေးပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘူနာဟာအင်္ဂါနေ့မှာရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါမသိရင်တည်း
ကောင်းပါပြီရှင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကမြန်မာနိုင်ငံမှာဘာတွေများဆောင်ရွက်နေပါသလဲ
that's if the security council invites her to report back on her mission
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအီရီကနစ်ကိုပြောသွားတာပါဒီသတင်းနဲ့အတူကချင်ပြည်နယ်ကဝန်ကြီးတွေကိုယာရုကနှုတ်ထွက်ထုတ်ပယ်ခံရတဲ့အပေါ်တုံ့ပြန်ချက်အမေရိကန်ကမြန်မာစားသောက်ဆိုင်လုပ်ငန်းကြီးကအလုပ်သမားတွေကိုဒေါ်လာတန်းနဲ့ချီရော်ရမယ်အကြောင်းစာရာတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းဆောင်မတွေလည်းနားဆင်ကြရပါမယ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆိုင်ရာသတင်းကောက်နှုတ်တင်ပြချက်နဲ့အတူအင်္ဂါနေ့ညချမ်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းပြန်ပြီးတော့တင်ဆက်ပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်တို့ကြီးညာပေးကြပါအောင်ရှင်
American Mexico နယ်စပ်တခြားတတိုင်းကာယံဖို့အတွက်သမ္မတ Donald Trump ကခေါင်းဝါမာနဲ့တောင်းဆိုနေချိန်မှာပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်ထားမှုတွေကိုယာယီခွင့်ပေးပြီးတတိုင်းအတွက်ရန်ပုံငွေချထားပေးရေးသမ္မတရဲ့အဆိုပြုချက်ကို Democrat အမတ်တွေကပယ်ချလိုက်တာကြောင့်ပိတ်ထားရတာနှစ်လတည်းဝင်လာပြီးဖြစ်တဲ့အစိုးရရန်တရားတစ်စိတ်တစ်ပိုင်းကိုပြန်ပြီးဖွင့်ဖို့အတွက်လမ်းမမြန်သေးပါဘူးကျွန်တော်တို့နိုင်ငံမှာတတိုင်းမရှိဘူးဆိုရင်နယ်စပ်ဒါမှမဟုတ်အမျိုးသားလုံခြုံရေးလည်းဘရော့မှရှိမှာမဟုတ်ဘူးလို့သမ္မတ Trump ကအင်္ဂါနေ့မှာသူ့ Twitter မှာရေးပါတယ်ခန့်ကန့်တဲ့ဒတိုင်းဒါမှမဟုတ်တမဏိဒတိုင်းရှိရမယ်ဆိုရင်တော့ရာဇဝတ်မှုကင်းတွေမူရဆေးမှုကင်းတွေလည်းအမေရိကန်တလွှားမှာတိတိတသားကြဆင်းသွားမယ်ဆိုတာကိုဒီမိုကရက်တွေကသိပေမဲ့နိုင်ငံရေးကစားဖို့လှုပ်ချင်နေကြတယ်လို့လည်းပြောပါတယ်နောက်ဆုံးမှာတော့အမှန်တိုင်းဖြစ်စင်ရမှာဖြစ်ပြီးဘရော့မှသူအရှုံးပေးမှာမဟုတ်ဘူးလို့လည်း Twitter မှာရေးပါတယ်လွတ်တော်မှာတော့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်ဖြစ်တဲ့ Kentucky ပြည်နယ် Republican အမတ် Mitch McConnell ကသမ္မတ Trump အဆိုပြုထားတဲ့စာမျက်နှာ1200ပါတဲ့မူကြမ်းကို Republican တွေဘက်ကတင်သွင်းခဲ့ပြီးချက်သပရင်းနေမှာမဲခွဲဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်။အထက်လွှတ်တော်မှလည်း Democrat တွေတင်သွင်းတဲ့ February 10ရက်နေ့ထိအစိုးရ30မူကြမ်းကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒီမူကြမ်းနှစ်ခုစလုံးအတွက်ပါတီကြီးနှစ်စလုံးရဲ့ထောက်ခံမှုကလိုအပ်နေတာပါ
။လာမယ့်အင်္ဂါနေ့ကျလို့ရှိရင်နိုင်ငံတော်အခြေပြမိန်ကွန်းလိုပုံစံမျိုးနဲ့အမေရိကန်သမ္မတ Donald Trump ကရုပ်မြင်သံကြားကနေမိန်ကွန်းပြောဖို့စီစဉ်နေတဲ့အကြောင်းအင်ဂျီရောကပြောပါတယ်။အစိုးရရန်နေရာတချို့ရက်ဆိုင်နေတဲ့အခြေအနေရှိနေလို့လုံခြုံရေးအရဇန်နဝါရီလ29ရက်လာမယ့်အင်္ဂါနေ့မှာသမ္မတရဲ့လွှတ်တော်နေရာစလုံးနဲ့ဒီနိုင်ငံတော်ကိုပြောဆိုမဲ့နိုင်ငံတော်အခြေပြမိန်ကွန်းကိုအချိန်ရွှေ့ဆိုင်ပေးဖို့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနန်စီပီလိုစီကသမ္မတ Trump ကိုတိုက်တွန်းတောင်းဆိုထားတာပါ။ဒါပေမဲ့လည်းသမ္မတ Trump ကလွှတ်တော်ကိုမလာဘဲရုပ်မြင်သံကြားကနေနိုင်ငံတော်အခြေပြမိန်ကွန်းကိုဇန်နဝါရီလ29ရက်နေ့မှာပဲပြောဖို့စီစဉ်နေတာဖြစ်ပါတယ်။လုံခြုံရေးအရစိုးရိမ်စရာဘာမှမရှိဘူးလို့လည်းအင်ဂျီရောကပြောပါတယ်။အစိုးရရန်နေရာတချို့အချိန်တလကျော်ရပ်တန့်နေတဲ့အထက်မှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်နေတာကိုဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကထောက်ပြပါတယ်။လာမယ့်အင်္ဂါနေ့မှာပြောဆိုဖို့စီစဉ်နေတဲ့သမ္မတ Trump ရဲ့မိန်ကွန်းကတော့ဘယ်နေရာကနေပြောဆိုမလဲဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး
။လာမယ့်လေးနှစ်တာကာလအတွင်းကမ္ဘာတော်မှာနည်းပညာပြောင်းလဲတိုးတက်မှုတွေတိတ်လျင်မြန်ပြီးရှုပ်ထွေးနေမှာဖြစ်တယ်လို့ရေးရမှုမရှိတဲ့ငွေကြေးထောက်ပံ့မှုတွေနဲ့အတူနိုင်ငံတကာအရေးကိစ္စတွေမှာအနောက်နိုင်ငံတွေရဲ့ဦးဆောင်မှုအားနည်းလာတာကိုရင်ဆိုင်နေရချိန်မှာပဲအမေရိကန်မျိုးသားထောင်လိုင်းအဖွဲ့ကသူတို့ရဲ့မဟာဗျူဟာအသစ်ကိုအင်္ဂါနေ့မှာချပြလိုက်ပါတယ်။American ပြည်တော်စုမှာအစိုးရရန်တရားတစ်စိတ်တစ်ပိုင်းပိတ်ထားရတာတလကျော်ကြာလာချိန်မှာပဲအခုလိုစိုးရိမ်မှုတွေတိုးလာနေတာပါ American ရဲ့အဓိကထောင်လိုင်းအဖွဲ့တွေအတွက်ရန်ပုံငွေဟာစက်တင်ဘာလကုန်ထိပဲရှိတာကြောင့်အခုလို budget တည်ငြိမ်မှုမရှိဘူးဆိုရင်သူတို့ရဲ့လုပ်ငန်းတွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့မဟာဗျူဟာအသက်မှာတတိပေးထားပါတယ်အမျိုးသားထောင်လိုင်းအကြီးအကဲ Dan Coats က ထောင်လိုင်းအဖွဲ့တွေအနေနဲ့ပြည်ရင်းမှာရောက်ကဘာတလောမှာပါကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သူရဲ့ထောင်လိုင်းမဟာဗျူဟာတဲ့အစီရင်ခံစာဏိဒန်းမှာချပြခဲ့ပါတယ်။အခုလိုမျက်မှောက်ခေရဲ့မတည်ငြိမ်နဲ့ရှုပ်ထွေးတဲ့ဝင်းကျင်မှာရှောက်လန်းနေမှာဆိုရင်တမယိုးကြလှုပ်ရှားလို့မရပဲပြောင်းလဲပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းလဲဒန်ကိုချ်ကပြောပါတယ်။အထူးသဖြင့်ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတမယိုးကြလှုပ်ဆောင်လို့မရတာကိုထောက်ပြခဲ့တာပါ။ဤပညာတွေတိုးတက်လာတာနဲ့အမျှပြောင်းလဲလှုပ်ဆောင်ရမှာဖြစ်ကြောင်းလဲမဟာဗျူဟာအသစ်မှာတင်ပြထားပါတယ်။
ဆူဇလန်နိုင်ငံဒါဗိုစ်မြို့မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးလာကနှစ်ပတ်လည်အခမ်းအနားကိုမနေ့ကဇန်နဝါရီလ22ရက်နေ့မှာစတင်ပြီးတော့ကျင်းပပါတယ်။ဒီအခမ်းအနားရဲ့ပထမနေ့မှာကမ္ဘာခေါင်းဆောင်တွေစီးပွားရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့အင်္ဂါနေ့ကနေပြီးတော့တောက်ကြနေ့ဇန်နဝါရီလ25ရက်နေ့အထိ၄ရက်ကြာကျင်းပသွားမယ့်ညီလာခံဖြစ်ပါတယ်။ဒီညီလာခံရဲ့ရွေးချက်ကတော့ဒီနှစ်မှာ The Globalization 4.0 စီးပွားရေးကာဗွန်ဝါဒတိုးတက်မှုအဆင့်၄လို့ဆိုပါတယ်။ဒီညီလာခံမှာကမ္ဘာချမ်းသာဆုံးပုဂ္ဂိုလ်တွေအင်အားရှိန်ဝါအကြီးမားဆုံးပုဂ္ဂိုလ်တွေအဖွဲ့အစည်းတွေလုပ်ငန်းရှင်တွေလာရောက်ပြောဆိုဆွေးနွေးကြတာဖြစ်လို့စီးပွားရေးအရအဆက်အသွယ်ရနိုင်မှုအကောင်းဆုံးအခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။သဘောပတ်ဝန်းကျင်ကိစ္စကမ္ဘာစီးပွားရေးနှေးကွေးလာနေမှုနဲ့တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးတင်းမာမှုကိစ္စတွေကဒီနည်းပညာဆိုင်ရာစီးပွားရေးလုပ်ငန်းတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိလာနိုင်မလဲစတဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2018ခုနှစ်တုန်းကတော့ Davos ကမ္ဘာစီးပွားရေးညီလာခံမှာအဓိကစိတ်ဝင်စားမှုအခမ်းအနားဆုံးပုဂ္ဂိုလ်တစ်ဦးကအမေရိကန်သမ္မတ Donald Trump ပါ။ဒါပေမဲ့သူဒီနှစ်ညီလာခံကိုမတက်ပါဘူး။အမေရိကန်အစိုးရရန်ရဲချုပ်ရဆန်းနေတာတလားကြုံနေပြီဖြစ်လို့ဒီပြဿနာကြောင့်ညီလာခံကိုသမ္မတ Trump တက်ရောက်ဖို့ကိစ္စဖျက်သိမ်းခဲ့ရတဲ့အကြောင်းအင်မီလိုပြောခွင့်ရအမျိုးသမီး Sarah Sanders ကဆိုပါတယ်။ပြင်းထန်သမ္မတ Emmanuel Macron နဲ့ Britain ဝန်ကြီးချုပ် Theresa May တို့လည်းပြည်တွင်းရေးအကျပ်တဲတွေကြုံနေတာကြောင့်ဒီနှစ် Davos ညီလာခံကိုသူတို့မတယောက်ကြားပါဘူး။ဒီနှစ်ညီလာခံမှာအဓိကမင်းကွန်းပြောကြမဲ့သူတွေကတော့ Germany ဝန်ကြီးချုပ် Angela Merkel, IMF ကမ္ဘာငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde နဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe တို့ပဲဖြစ်ကြပါလေ။
ပြည်ရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကက်နာဘူဂနာဟာစနေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။တနင်္လာနေ့မှာတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အတွက်နေပြည်တော်ကိုတောရောက်ခဲ့ပါတယ်။အထူးကိုယ်စားလှယ်ဘူဂနာဟာတနင်္လာနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုတောရောက်ခဲ့ပြီးရခိုင်လွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်မျိုးသားပါတီဌာနချုပ်မှလည်းဆွေးနွေးပွဲကျင်းပခဲ့ပါတယ်။ရခိုင်လွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာလက်ရှိတိုက်ပွဲတွေအခြေအနေနဲ့ဆစ်ဆောင်ဒုက္ခတွေအရေးပါဝင်ရခိုင်ပြည်နယ်ရင်းလက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ရင်းတည်ဝဲစစ်ပွဲအခြေချမှုပေါ်ရခိုင်လူထုသဘောထားရခိုင်ပြည်ရင်းစစ်ပွဲတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲမတရားသင်းအုပ်တွေနဲ့အရေးယူခံရမှုခြေရောအုပ်ချုပ်ရေးမှုတွေနှုတ်ထွက်မှုပေါဝင်လက်ရှိကြုံနေရတဲ့အခြေအနေတွေကိုဆွေးနွေးရတယ်ဆွေးနွေးခဲ့ကြတယ်လို့ရခိုင်မျိုးသားပါတီကပြောပါတယ်။အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်Miss Bugna ရဲ့မြန်မာခီးစဉ်အပြီးမှာသူဟာသူ့ရဲ့တွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှအစီရင်ခံမှာပါ။ပြီးခဲ့တဲ့နှစ်ဧပြီလကကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်ခန့်တာခံရတဲ့ Miss Bugna ရဲ့အခုမြန်မာခီးစဉ်ကသရုပ်ထချင်းခီးစဉ်မှာအခုခီးစဉ်တွင်အထူးကိုယ်စားလှယ်ရုံးခန်းကိုနေပြည်တော်မှာဖွင့်နေတဲ့အတွက်မြန်မာစုအပံမှုကိုညီနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးက VOA ကိုပြောပါတယ်။အထူးကိုယ်စားလှယ်ရဲ့ခီးစဉ်အဖြစ်အဆင့်ကိုသတင်းတွေပြီးမှစောင့်မျှော်နားဆင်နိုင်ပါတယ်
။မြန်မာစုကကမ်းခြေဆောင်တက်ကိုဖွဲ့စည်းတော့မှာဖြစ်ကြောင်းပို့ဆောင်ဆက်သွယ်ဝန်ကြီးဌာနရဲ့မနေ့ကစီဝေးအတွင်းပြောဆိုခဲ့တဲ့အကြောင်းစင်ဟွာသတင်းမှမနေ့ကဖော်ပြထားပါတယ်။ကီလိုမီတာ2080ရှည်လျားတဲ့ကမ်းရိုးတန်းနဲ့ဒီမြန်မာနိုင်ငံရေပိုင်နယ်တွေကိုကာကွယ်စောင့်ရှောက်ဖို့ကိုရည်ရွယ်ပြီးတော့ကမ်းခြေဆောင်တက်ကိုဖွဲ့စည်းမှာဖြစ်တယ်လို့ဆိုပါတယ်။ကမ်းလိုရေနံနဲ့သဘောတံခွေတူဖော်ရေးလုပ်ငန်းလမ်းကြောင်းတွေအနေနဲ့ကင်းရှင်းစေဖို့နဲ့သဘောဝတရားစတာတွေကိုကာကွယ်စောင့်ရှောက်ရေးအတွက်လည်းထောက်ကူဖြစ်အောင်ရည်ရွယ်ပြီးတော့ကမ်းခြေဆောင်တက်ကိုဖွဲ့စည်းမှာဖြစ်ပါတယ်။ပင်လယ်ရေကြောင်းတော်လာမှုအတွင်းမတော်တဆဖြစ်ပွားမှုတွေတိုးမြင့်လာနေတဲ့ကိစ္စ၊သဘောဝဘေးအန္တရာယ်တွေတိုးမြင့်ဖြစ်ပေါ်လာနေတဲ့ကိစ္စနဲ့လေထုညဉ့်ဉန်းမှုပို့ပြီးတော့ဆိုးဝါးလာနေတာတွေကိုလည်းကူညီဖြည့်ရှင်းနိုင်အောင်ဒီဖွဲ့ကိုဖွဲ့စည်းမှာဖြစ်ကြောင်း ပို့ဆောင်ဆက်သွယ်ဝင်ကြီးဦးတန်စင်မောင်ကမနေ့ကအစည်းအဝေးတွင်ပြောဆိုခဲ့ကြောင်းဆင်ဝါသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုတွေ၊မြို့စေဝါကုံသွင်းမှုတွေ၊လူကုန်ကူးမှုတွေ၊တရားမဝင်ရောက်ဝယ်မှုတွေ၊တရားမဝင်ငါးဖမ်းမှုတွေစတဲ့ပြဿနာတွေကိုလည်းကာကွယ်တားဆီးဖို့ရည်ရွယ်ပြီးတော့ကန့်ကြေစောက်တက်ကိုမြန်မာစိုးရကဖွဲ့စည်းမှာဖြစ်တယ်လို့ဆိုပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအင်ကန်နီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးနိုင်ငံကြားဆယ်စုနှစ်ပေါင်းများစွာအငင်းပွားနေတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာပြဿနာကိုဆွေးနွေးခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးခန်းကြီးရက်တွေအတွင်းတောင်ပိုင်းဆွန်ဆုံကကောက်ကောက်ချင်းစုတွေတက်ကကျွန်းလေးကျွန်းကိုဆိုဗီယက်ကသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ
်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြင်ညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိပါတယ်အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကမနေ့ကတော့ရခိုင်ခီးစဉ်ကိုစတင်ခဲ့ပြီးစစ်တွေမြို့ကိုရောက်ရှိနေတာမှာရခိုင်လွတ်တော်နဲ့နောက်ရခိုင်မျိုးသားပါတီဌာနချုပ်တို့ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကမြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့မှာဆက်ရောက်ခဲ့တာဖြစ်ပြီးတနင်္ဂနွေနေ့မှာတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုတွားရောက်ခဲ့တာပါဒီနောက်မနေ့အင်္ဂါနေ့မှာတော့ရခိုင်ပြည်နယ်ခီးစဉ်ကိုစတင်တာဖြစ်ပါတယ်နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအီရီကနီကိုကအထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
Yeah, I mean, what we can say about her trip is that she's just, she'll be traveling to Rakhine and to Naypyidaw to have discussions with the government.
သူမအနေနဲ့ရခိုင်နဲ့နေပြည်တော်ကိုသွားပြီးအစိုးရနဲ့တွေ့မှာပါ။ခီးစဉ်အပြီးမှာကြေညာချက်ထုတ်မှာဖြစ်ပါတယ်။အခုကတော့သူ့ခီးစဉ်နဲ့ပတ်သက်ပြီးပြောဖို့စောနေပါတယ်
။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Bagna ရဲ့မြန်မာခီးစဉ်အပြီးမှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှအစီရင်ခံဖို့ရှိတယ်လို့လဲကုလသမဂ္ဂရဲ့ဗြိတိန်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကသတင်းတောက်တွေကိုပြီးခဲ့တဲ့16ရက်နေ့ကအလွတ်သဘောပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအီရီကနီကိုကတော့လုံခြုံရေးကောင်စီကဖိတ်ခေါ်ခဲ့ရင်တင်ပြမှာဖြစ်တယ်လို့ပြောပါတယ်
That's if the Security Council invites her.
ဒီကိစ္စကတော့လုံခြုံရေးကောင်စီကသူမကိုခီးစင်နဲ့ပတ်သက်လို့အစီရင်ခံဖို့ဖိတ်ခေါ်ခဲ့ရင်ဖြစ်လာမှာပါ
။မနေ့အင်္ဂါနေ့မှာရခိုင်ခီးစင်စတင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Bagna ကရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလက်ရှိတိုက်ပွဲတွေအခြေအနေစစ်ရှောင်ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမျိုးကရခိုင်မျိုးသားပါတီဌာနချုပ်မှလည်းဆွေးနွေးပွဲကျင်းပကြောင်းရခိုင်မျိုးသားပါတီကသတင်းထုတ်ထားပါတယ်။ရခိုင်ပြည်နယ်တွင်လက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။စစ်ပွဲတွေရက်စဲရေး၊နောက်ရခိုင်ပြည်နယ်တွင်ကတရုတ်စီးပွားရေးအခြေချမှုအပေါ်ရခိုင်လူထုရဲ့သဘောထား၊လက်ရှိအစိုးရရဲ့ယက်တီချက်စစ်ပွဲကြောင့်ဒေသခံတွေတွေ့ကြုံနေရတဲ့အခက်အခဲ၊စစ်ရှောင်တွေကိုကူညီရေးအခက်အခဲမတရားအသင်အဥပဒေနဲ့အရေးယူခံရတဲ့အခြေအနေတွေကြေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့ကိစ္စပေါ်တာဆွဲခိုင်းစီတဲ့ဆိုတဲ့သတင်းပေးတာတွေရှိနေတာတွေကိုတနာယီခွဲကြော်ကြာဆွေးနွေးခဲ့ကြတာလို့ရခိုင်မျိုးသားပါတီကသူတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ဧပြီလကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ခံရတဲ့ Miss Bagna ရဲ့အခုမြန်မာခီးစဉ်ကစတုထအကျဉ်ခီးစဉ်ဖြစ်ပါတယ်။သူမရဲ့အခုခီးစဉ်အတွင်းမှာအထူးကိုယ်စားလှယ်ရဲ့ရုံးခန်းကိုနေပြည်တော်မှာဖွင့်လှစ်ရေးအတွက်လဲပံ့ပိုးကူညီပေးနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကလည်း VOA ကိုပြောဆိုထားပါတယ်ရှင်။မနေ့ကင်းတဲ့နေ့ကိုနားဆင်နေကြရတာဖြစ်ပါတယ်။ကချင်ပြည်နယ်ဆိုးရွာအဖွဲ့ဝင်ဝင်ကြီး၃ဦးကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်ပြီးပြည်သူကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ခြေဆိုင်ရပ်ဖက်အဖွဲ့စီ38ဖွဲ့ကဝင်ကြီးချုပ်ဒေါက်တာခက်အောင်စီလိမ့်မှုပြီးတော့ဇန်နဝါရီလ21ရက်တနင်္လာနေ့ရက်စွဲနဲ့စာပေးပို့ထားပါတယ်။ဝင်ကြီး၃ဦးဖြစ်ရတဲ့ပတ်သက်ပြီးထင်မြင်ယူဆချက်တွေကလည်းအမျိုးမျိုးကွဲပြားနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ကချင်အစိုးရအဖွဲ့ဝင်ကြီး၃ဦးကိုဝင်ကြီးချုပ်က နှုတ်ထွက်ခိုင်းခဲ့ပြီးဇက်တိုက်ဆိုသလိုပဲသမရဦးဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ကြော်ညာစာနှစ်ဆောင်နဲ့ဝင်းကြီးတဦးကိုတာဝန်ကရက်စဲနှစ်ဦးကိုတော့အနာယူခွင့်ပေးလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝင်းကြီးချုပ်ဒေါက်တာခတ်အောင်စီကိုစာပေးပို့ထားတဲ့အရက်ဖတ်အဖွဲ့စည်း38ဖွဲ့တဲကကိုယ်တည်းတဦးဖြစ်တဲ့ဒေါက်ခေါနန်ကသူတို့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ
်ဘာပဲဖြစ်ဖြစ်ကိုဝင်းကြီးချုပ်တုံးဦးတခါလဲအဲ့လိုမျိုးကျက်ကျက်ချေရတဲ့အတွက်ကြောင့်ကျမတို့ကအဲတော်တော်ဆိုးရင်မြင်တယ်ခုအခုလောလောဆယ်မှာကျတော့ကျမတို့ဒီမစ်ဆွန်စီမန်ကင်းနဲ့ပတ်သက်ပြီးမှရောအော်ပြီးတော့ဒီလေးလအတွက်ဒီအစ်စဖယာဒီ IDP နဲ့ပတ်သက်ပြီးမှရောကျမတို့ကဒီ peace process မှာလည်းနည်းနည်းဟိုဖြစ်နေတဲ့အချိန်မှာဒီလိုမျိုးချက်ချင်းရုပ်ပြတ်ပေါ့နော်ဖြစ်လာတဲ့အတွက်ကြောင့်ကျမတို့ကအာတော်တော်တော့ဆိုးရင်မြင်တယ်အဲပြီးတော့ပါကြောင့်ဆိုတာလေကျမတို့ကအကျိုးအကြောင်းကတိခဲခိုင်လုံမှုကျမတို့မရရှိနိုင်ဘူး is not on net အပတ်တည်းမှာကျတော့ကျမတို့ဒီဒီလိုချုပ်အနေနဲ့ကျမတို့တွေးရှိတာကသူ look none by ကိုသူ look ဆောင်နေတာပဲကျမတို့ကြည့်ပါတယ်လို့အဲပြီးတော့အကျိုးရှိမှာကျတော့တိုင်ထားတာလည်းမရှိဘူးလို့ကျမတို့ခံယူပါတယ်လို့
ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကြားမှာတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီဝင်းကြီးတော်ဦးလုတ်ရည်ကိုင်ရည်နဲ့ပတ်သက်လို့ဖားကန့်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥတာရှိလာဆိုင်အမြင်ကတော့
ကျွန်တော်တို့ကတော့ဥပမာသူရပြည်ဆိုကျွန်တော်ဆိုရင်ဒါလွတ်တော်မှာသူတို့တက်ဆိုင်တဲ့မေးခွန်းတွေမေးတာပေါ့သူတို့လာဖြေတာပေါ့နော်လာဖြေတဲ့ပုံမှာအဲမေးခွန်းတော်တော်များများအခြေနာမှုမရှိတာခက်များများပေါ့အဲ့ဒါတွေတော့ရှိတာပေါ့ဒါပုံမွေးလည်းပြည်သူတယောက်လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့မေးမယ်ဆိုရင်လဲဒါပြည်သူတယောက်အနေနဲ့မေးမယ်ဆိုရင်လဲဒါကျွန်တော်တို့ဒါပုံပွင့်လေးလေးပြည်သူတယောက်အနေနဲ့ပြောမဆိုလဲကျွန်တော်ကဖက်ကမှနေတာဖြစ်တဲ့ကျွန်ဖက်ကကအဲဒီတဘာဝတရားစာသားတွေများစွာပေါ်တဲ့နေရာဆိုတော့ကြောက်စိတ်ထူးထည့်ကြောက်သိမ့်ပေါ့ဒီလုပ်ချက်တွေနဲ့ပတ်သက်ပြီးမှလည်းဒီတေချာစာပေါ်တော့ဒါကဘုရောကပုံစံအတိုင်းပဲဖြစ်နေတယ်ဆိုတာတော့ပြောချင်တာပေါ့
စွန်ပရာဘွန်ပြည်နယ်လွတ်တော်ကိုစလဲဒေါ်ဂျီထုရောအမြင်ကတော့
ဆက်ဆံတဲ့ဟာတော့ဂျမအဆင်ပြေပါတယ်ဒါမဲ့ကျမတို့တောင်တန်းဒေတာကိုတော့နေနတတတော့ဖြစ်စီချင်တာပေါ့အဲဘာပဲဖြစ်ဖြစ်တပေါ့ပညာရေးပြီးဖြစ်ဈာမရေးပြီးဖြစ်ပေါ့နော်အဲမဲ့တခါလေကျမတို့ဟာဈာမပညာရေးတို့ဈာမရေးတို့တခါလေကြာရင်ကျမတို့တောင်းတန်းဒေတာတိတ်ဥစားမပေးတော့နည်းနည်းအဲ့ဒီမှာဟိုဖြစ်တဲ့ဟာအဲ့လောက်ပါပဲရှိအဲ့ဒါတွေပဲရှိပါတယ်ဈာမ
ကချင်ပြည်နယ်တယန်ဇာတနဲ့ပဝင်းကျင်ထိန်သိမ်းရေးဝန်ကြီး UH လောက်အောင်ကိုတော်ဝင်ကနေရစဲကြောင်းနဲ့တခြားအစိုးရအဖွဲ့ဝင်ဝင်ကြီးနှစ်ဦးဖြစ်တဲ့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝင်ကြီးဦးမြသိန်းနဲ့လူမှုရေးဝင်ကြီးဒေါက်တာတင်းလွင်တို့ကိုတော့သူတို့သဘောဆန္ဒအရပြည်내ဝင်ကြီးတော်ဝင်ကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းသမရဦးဝင်းမြင့်လက်မှတ်ထိုးထုတ်ထားတဲ့တီးခြားအမိန့်ကြော်ညာစာတွေထဲမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ဦးကိုမိမိသဘောဆန္ဒအလျောက်ယာဒူးကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့ခုလိုယာဒူးကနေနှုတ်ထွက်ခိုင်းတာဟာအုပ်ချုပ်ရေးအဖွဲ့အထက်အစဉ်စဉ်ရဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဒီနောက်တမရရဲ့အမိန့်ကြော်ညာစာတွေထွက်လာတာပါလက်ရှိပြည်내ဝင်ကြီးတုံမနှုတ်ထွက်ဖို့ဝင်ကြီးချုပ်ကပြောရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလက်ညွန့်တယ်ဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခိုင်းခြင်းဟုတ်မဟုတ်ကိုတော့ခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးကချင်ပြည်내အစိုးရအဖွဲ့ဝင်ဝင်ကြီးတုံကိုပြည်내ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က VOA ကိုပြောဆိုထားပါတယ်ဒါပေမဲ့အခုလိုသမရအမိန့်ကြော်ညာစာတွေထွက်လာပြီးနောက်ပိုင်းမှာပါတီကစုံစမ်းစစ်ဆေးမှုလုပ်အောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။မမေခါပါရှင်အခုတော့အမေရိကန်ကမြန်မာစားတောက်ဆိုင်လုပ်ငန်းဒေါ်လာတန်နဲ့ချီယော်လိုက်ရတဲ့အကြောင်းတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားကနာမည်ကြီးမြန်မာစားတောက်ဆိုင်ဖြစ်တဲ့ရန်ကုန်ရူဘီဟာဆိုင်ဝန်တန်း300နီးပါးအတွဲရသင့်တဲ့လစာမပေးတာကြောင့်စုစုပေါင်းအမေရိကန်ဒေါ်လာ4သန်းရောကြီးပေးဆောင်ဖို့သဘောတူညီခဲ့တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အလုပ်သမားကော်မရှင်နာယုံကပြီးခဲ့တဲ့သတင်းဗတ်ကုံမှာကြေညာပါတယ်။အမေရိကန်ဥပဒေမှာရွှေ့ပြောင်းအလုပ်သမားတွေအတွက်ခွဲခြားမှုမရှိဘဲတရားမျှတမှုရှိအောင်ဆောင်ရွက်နိုင်တဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့အကျိုးဆောင်ရှိနေပေလင်းဟန်မစ်ချဲက VOA ကိုပြောပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ဆက်မှာပါရှင်။
Rangoon Ruby မြန်မာစားတောက်ဆိုင်ပိုင်ရှင်တွေရောကျေးပေးဆောင်ရမယ့်ဒေါ်လာ၄တန်းထဲမှာလာကမရတဲ့ဝန်တန်း300နီးပါးဟာလစာတွေအပြည့်အဝပြန်ပြီးရကြမှာဖြစ်တယ်လို့နစ်နာကြေးလဲရကြမှာပါဒါဟာတရားမျှတမှုအတွက်တကယ့်ကိုကြီးမားတဲ့အောင်မြင်မှုရလဒ်ဖြစ်တယ်လို့အလုံသမားတွေရဲ့အကျိုးဆောင်ရှင်နေ San Francisco အခြေစိုက် ALC Asian Law Caucus ဥပဒေရေးရာအဖွဲ့ကအမျိုးသမီးရှင်နေ Pelin Hang Mitchell က VOA ကိုခုလိုပြောပါတယ်
This is a huge win. We're glad the employer by the accounting has changed.
တကယ်အောင်မြင်မှုကြီးပါပဲ။အလို့ရှင်တွေဘက်ကလည်းဥပဒေနဲ့အညီလစာပေးတာတွေကိုအရင်လိုမဟုတ်ဘဲ၊နိုင်ရည်နဲ့ပေးလာတဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာတာကိုမြင်ရတဲ့အတွက်လဲကျမတို့ကျေနပ်ပါတယ်။နောက်ပြီးတော့အလို့သမားတွေနဲ့မိသားစုတွေအတွက်အလွန်ကြီးမားတဲ့အောင်ပွဲဖြစ်ပြီးပြန်ရမယ့်ရောချင်းငွေတွေဟာသူတို့တွေရဲ့ဘဝတွေကိုအောင်မြင်တဲ့အပြောင်းအလဲဖြစ်စေမှာပါ။
ဒါပြင်ရောကျင်းငွေဒေါ်လာ၄တန်းနဲ့က 1.6 တန်းဟာအလုပ်သမားတွေရဲ့အချိန်ပိုလောက်ခကျင်းငွေတက်တက်အတွက်ပေးဖို့အလုပ်ရှင်တွေဘက်ကသဘောတူခဲ့တာဟာအလုပ်ရှင်အလုပ်သမားကြားရောကျေးသဘောတူညီတဲ့ငွေပမာဏအရဆိုရင်လည်းအများဆုံးဖြစ်တယ်လို့ Pelin Hang Mitchell ကပြောပါတယ
် So this is a $4 million settlement 1.6 million
ရောကျေးဒေါ်လာ၄တန်းနဲ့က 1.6 တန်းကိုအချိန်ပိုလောက်ခကျင်းငွေအဖြစ်အလုပ်သမားတွေကိုပေးဖို့အလုပ်ရှင်ကသဘောတူခဲ့တာဟာအလုပ်ရှင်အလုပ်သမားညှိနှိုင်းကြေလည်တဲ့ပုံစံအမျိုးမျိုးရှိတဲ့အထက်မှာအများဆုံးငွေကြေးပမာဏဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအလုပ်လုပ်ကင်နေသူမြည်သူမဆိုအလုပ်သမားဥပဒေနဲ့အညီခံစားပိုင်ခွင့်ရှိတယ်ဆိုတာကိုဒီအောင်မြင်မှုကတက်တည်ပြလိုက်တာဖြစ်တယ်လို့ Pelin Hang Mitchell ကဆိုပါတယ်
။ In California and I believe also under federal law your immigration
California ပြည်နယ်မှာရော federal တစ်ခုလုံးမှာပါရွှေ့ပြောင်းနေထိုင်သူတွေအတွက်အလုပ်သမားဥပဒေကဒန်းတူအကာအကွယ်ပေးထားပါတယ် work authorization နဲ့ပဲဖြစ်ဖြစ်တရားဝင်ပဲဖြစ်ဖြစ်တရားမဝင်ပဲဖြစ်ဖြစ်ဘယ်လိုပြည်ဝင်ခွင့် visa ပုံစံမျိုးစုံနဲ့ပဲဖြစ်ဖြစ်အလုပ်လုပ်နေသူမှန်သမျှအလုပ်သမားဥပဒေအရာအကျိုးခံစားပိုင်ခွင့်ရှိပါတယ
်ရှင်းနေPelin Hang Mitchell ဟာ Rangoon Ruby စားတောက်ဆိုင်တွေရဲ့စဖိုးဆောင်မှာလုပ်ကြတဲ့ဝန်ထမ်းစုစုပေါင်း18ဦးရဲ့အမှုကိုကိုစားပြုလိုက်ပါဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူတို့18ဦးကပဲ Rangoon Ruby စားတောက်ဆိုင်ပိုင်ရှင်တွေကသူတို့ကိုလစာမပေးတဲ့အမှုကို2018ခုနှစ်စက်တင်ဘာလမှာ ALC ဥပဒေအကျိုးဆောင်အဖွဲ့ကိုစတင်ချီကပ်ခဲ့တာဖြစ်ပါတယ်။ San Francisco Bay Area တဝိုက်က Palo Alto, San Francisco, San Carlos, Burlingame,Belmont ကစုစုပေါင်းဆိုင်ခွဲ6ဆိုင်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေဟာရတဲ့နဲ့လစာကိုမရရှိခဲ့ကြဘူးလို့အကျိုးဆောင်ရှင်နေအဖွဲ့ကပြောပါတယ်။ဒီအမှုကို ALC အဖွဲ့ကနေကယ်လီဖိုးနီးယားပြည်နယ်အလုပ်သမားကော်မရှင်နာဥပဒေရေးရာဘူရိုကိုတိုင်ကြားခဲ့တာပါ။အလုပ်ကိုအချိန်ကြာကြီးလုပ်ကြရပြီးအလုပ်ချိန်မတိုင်ခင်ကတည်းကလာပြီးအလုပ်လုပ်ဖို့အလုပ်ရှင်ကလှမ်းခေါ်တဲ့အမိန့်ကိုလည်းတသွေမတိန်လိုက်နာရတယ်လို့အဲ့ဒီအတွက်လည်းအချိန်ပိုလောက်ခကျင်းငွေမရကြဘူးလို့ဆိုပါတယ်။ Rangoon Ruby စားတောက်ဆိုင်ခွဲတွေနာမည်ကြီးတာကြောင့် Bay Area တဝိုက်ဖုန်း app တွေကနေလှမ်းမာတဲ့အစားအသောက်တွေအတွက်လည်းဝန်ထမ်းတွေဟာအချိန်ပိုစဉ်းကြရရပေမဲ့အဲ့ဒီအတွက်လည်းလစာမရဘူးလို့ဝန်ထမ်းတွေကတိုင်ကြားကြောင်း ALC အကျိုးဆောင်ရှင်နေဖွဲ့ကပြောပါတယ်။စားတောက်ဆိုင်ပိုင်ရှင်ကတော့သူပေးထားတဲ့လစာထဲမှာအလုပ်အတွက်24နာရီအစဉ်သစ်ရှိနေဖို့အပါအဝင်အချိန်ပိုအတွက်ပါထည့်သွင်းထားပြီးဖြစ်တယ်လို့သူတို့ကပြန်ပြီးပြောကြောင်းဝန်ထမ်းတွေကရှင်းနေတွေကိုပြောပြခဲ့ပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်ဥပဒေအရအလုပ်ခကိုတလချင်းလိုက်သတ်မှတ်ထားတယ်ဆိုရင်အချိန်ပိုလုပ်ရတဲ့ဝန်ထမ်းတွေအတွက်လစာအပြင်အချိန်ပိုအတွက်အခချင်းငွေထပ်ပြီးပေးရမှာဖြစ်တယ်လို့ပြထန်းထားတာပါ။Rangoon Ruby စားတောက်ဆိုင်မှာအလုပ်လုပ်တဲ့ဝန်ထမ်းတွေဟာနာမကျန်းဖြစ်လို့ဆရာဝန်နဲ့တွေ့ဖို့လိုအပ်နေတာတောင်ပိုင်ရှင်ကခွင့်မပြုဘူးလို့ဆိုပါတယ်။ပြည်နယ်ဥပဒေအရဆိုရင်အလုပ်ရှင်တွေအနေနဲ့ကိုယ့်ရဲ့အလုပ်သမားတွေကိုသူတို့အလုပ်ချိန်နာရီ30မှာတနာရီကိုနာမကျန်းတဲ့ခွင့်အဖြစ်ပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက် Rangoon Ruby ပိုင်ရှင်တွေဟာဥပဒေကိုချိုးဖောက်တာထင်ရှားတယ်လို့ရှင်းနေတွေကဆိုပါတယ်။အနေဆုံးလစာတွေမပေးတာအချိန်ပိုလောက်ခကြီးမပေးတာနာမကျန်းတဲ့အတွက်ခွင့်ရမပေးတာလစာပေးတဲ့နှုံဖော်ပြချက်တွေမှာတိကျမှန်ကန်မှုမရှိတာစတာတွေအပြင်နစ်နာကြီးပေးဆောင်ဖို့အတွက် ALC ဥပဒေအကျိုးဆောင်အဖွဲ့ကနေ Rangoon Ruby စားတောက်ဆိုင်ပိုင်ရှင်တွေကိုတရားစွဲဆိုထားတာကို California ပြည်နယ်အလုပ်သမားကော်မရှင်နာဥပဒေရေးရာဘူရိုကစတင်စစ်ဆေးချိန်မှာပဲတရားရုံးမှာအပြန်အလှန်ရင်ဆိုင်ရမယ့်အခြေအနေအထိမဆောင်တော့ပဲပိုင်ရှင်တွေဘက်ကအမှုကိုကြေအေးဖို့ သူတို့ဘက်ကရော့ဂျေးပေးဆောင်မယ်လို့ဆုံးဖြတ်ချက်အမြန်ချခဲ့တာဖြစ်တယ်လို့ ALC အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ San Francisco Bay Area တဝိုက် Rangoon Ruby ဆိုင်ကွဲပေါင်း6ဆိုင်ရဲ့ပိုင်ရှင်တွေကတော့ကိုတင်အေးခေါ် John Lee နဲ့ Max Lee တို့ဖြစ်ပါတယ်။ Max Lee ကိုယ်တိုင်လည်း Rangoon Ruby ရဲ့စပို့မှုဖြစ်ပါတယ်ရှင်
။မန့်အင်ချင်းနိုင်စူးစီးတင်ပြခဲ့တာပါရှင်။နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်။အမေရိကန်သမိုင်းမှာအစိုးရရန်တရာတစိတ်တစ်ပိုင်းအရှိချဆုံးပိတ်ထားရတာကိုပြန်လည်ပတ်နိုင်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့စနေနေ့ကကမ်းလှမ်းချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပေးချလိုက်ပြီးဒီကမ်းလှမ်းချက်ဟာအလုပ်ဖြစ်မဲ့ကမ်းလှမ်းချက်မဟုတ်ဘူးလို့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။အမေရိကန်နဲ့မက္ကဆီကိုနယ်နိမိတ်ကြားနယ်စပ်တစ်တိုင်းတည်ဆောက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုမှုကိုလက်မခံတဲ့အတိုက်ခံဒီမိုကရက်တွေနဲ့ငြင်းခုန်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအမေရိကန်အစိုးရရန်တရားတစိတ်တစ်ပိုင်းရန်နာထတာအခုဆို32ထဲရောက်လာပြီဖြစ်ပါတယ်။စနေနေ့ကတော့သမ္မတထရန့်ကအစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့တင်းကျပ်တဲ့မူဝါဒတချို့ကိုဖြေလျှော့ပေးမယ်လို့ကန့်လန့်ခဲ့ပြီးအမေရိကန်နိုင်ငံတွင်တရားမဝင်လာရောက်မှုတွေကိုတားဆီးဖို့အတွက်သူတည်ဆောက်ခြင်းနဲ့ဒဇိုင်းအတွက်American dollar 5.8 billion ပေးဖို့တောင်းဆိုခဲ့တာပါ
This is a common sense compromise both parties should embrace
ပါတီကြီးနဲ့လုံးဝလက်သက်ဆောင်ရပြီးတော့ပေးယူလို့ရမယ့်ကိစ္စဆိုတာသိတာပါတယ်လက်ဝဲစွန်းတွေကျွန်တော်တို့နေဆက်တွေကိုဘယ်တော့မှထိန်းချုပ်နိုင်မှာမဟုတ်သလိုဒါမျိုးလည်းဘယ်တော့မှကျွန်တော်အဖြစ်မခံနိုင်ပါဘူးဒတိုင်းဆိုတာကလက်မခံနိုင်စရာမရှိပါဘူးတကယ်တော့ဒတိုင်းကအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်သလိုကျွန်တော်တို့နိုင်ငံနဲ့မူရစ်ဆေးဝါးတွေလှိမ့်ဝင်လာနေတာကိုရပ်တန့်စီမှာဖြစ်တဲ့အတွက်လက်ခံနိုင်တဲ့အရာပဲဖြစ်ပါလေ
ဒီမိုကရက်တစ်ဘက်ကသူတောင်းဆိုတဲ့ရန်ပုံငွေကိုပေးမယ်ဆိုရင်ဒီမိုကရက်တစ်တောင်းဆိုနေတဲ့အမေရိကန်ကိုအရွယ်မရောက်ခင်ကတည်းကမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့တိမ့်နဲ့ချီတဲ့သူတွေကို၃နှစ်နေရပြန်မဖို့ပဲအကာအကွယ်ပေးထားမယ်အစီအစဉ်အပြင်လက်တင်အမေရိကနိုင်ငံတွေကနေအကြမ်းဖက်မှုသဘာဝဘေးဒဏ်တွေကြောင့်အမေရိကန်ဘက်ကိုထွက်ပြေးခိုလုံလာသူတွေကိုအကာအကွယ်ပေးထားတဲ့တက်တန်းတိုးပေးမယ့်အစီအစဉ်တွေကိုသမ္မတကကန့်လန့်ခဲ့တာဖြစ်ပါတယ်။အစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်သမ္မတထရန့်ရဲ့ဒီကန့်လန့်မှုဟာအလုံးမဖြစ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ At first when we heard the president was going to make proposal were optimistic that he might be reaching
သမ္မတကကန့်လန့်မှုတွေလုပ်မယ်လို့သိရတဲ့အခါကျမတို့ကအစိုးရရန်တရားပြန်လည်လက်ပတ်နိုင်တော့မယ်ဆွေးနွေးမှုတွေလုပ်နိုင်တော့မယ်လို့ပဲပထမဦးဆုံးတွက်လိုက်မိတာပါဒါပေမဲ့သူ့ကန့်လန့်ချက်တွေကိုလည်းကြားရရောအဲ့ဒါကဘာမှအလုပ်မဖြစ်ဘူးဆိုတာသိလိုက်ရတယ်အထက်လွှတ်တော်မှာဒီနေ့ဒါမှမဟုတ်မနေ့ဖန်လောက်ဒီကိစ္စကိုဆွေးနွေးကြမှာပါအခုတော့အခြေအနေကငြိမ်မနေပဲလှုပ်ရှားတိုးတက်လာနေတာတွေ့ရပါတယ်ဒါပေမဲ့ကျမတို့ဘက်ကလည်းကျမတို့ရဲ့အဆိုကိုတင်သွင်းစရာရှိတယ်လေ
သမရရဲ့ကမ်းလှမ်းချက်တွေဟာအရင်ကတည်းကအမေရိကန်ပြည်ထောင်စုမှာရရှိထားပြီးတဲ့အခွင့်အရေးတွေဖြစ်ပြီးဒါတွေကိုသမရကဖျက်သိမ်းခဲ့တာသာဖြစ်တယ်လို့အခုလဲဒီအခွင့်အရေးတွေကိုယာယီပြန်ပြီးပေးဖို့ကမ်းလှမ်းတာသာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့တယ်လို့သမရဟာအစိုးရဝန်ထမ်းတွေကိုပြန်မေးဆွဲပြီးတရားခံလုပ်နေတယ်လို့လဲဝေဖန်လိုက်ပါတယ်စနေနေ့မှာသမရထရမ့်ကဒီမိုကရက်တွေကိုစစ်ဆန်ညှိနှိုင်းရေးအစီအစဉ်လို့သူခေါ်ဆိုတဲ့အဆိုပြုချက်ကိုကမ်းလှမ်းခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပြန်လည်ချင်းပါတဲ့အထက်လွှတ်တော်မှာအထက်လွှတ်တော်အများစုအမတ်ဖြစ်တဲ့ Republican ခေါင်းဆောင် Mitch McConnell ကသမ္မတရဲ့အဆိုပြုချက်ကို Democrat တွေကလက်ခံချဖို့တိုက်တွန်းခဲ့ပါတယ
် That's why we'll vote on this legislation on the Senate floor this week. All that needs to happen
ဒီအထက်လွှတ်တော်မှာဒီသတင်းပတ်အတွင်း McConnell ဆုံးဖြတ်မှဖြစ်ပါတယ်ဒီချိန်ဟာနိုင်ငံရေးတဲ့တိုင်းပြည်ရေးကိုဦးစားပေးရမယ့်အချိန်ဖြစ်တာကြောင့်ဒီကိစ္စဖြစ်မြောက်ဖို့လိုအပ်တာကကျွန်တော်တို့ရဲ့ Democrat Mystery Rebecca သဘောတူကြဖို့ဖြစ်ပါတယ်။ထောက်ခံမဲ့ပေးကြပြီးစစ်တူးနိုင်အောင်လုပ်ကြပါစို့
။သမရရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှာကျသပရင်းနဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဆိုကရန်တရားတစ်စိတ်တစ်ပိုင်းရန်နာထားတဲ့အတွက်အဆိုကဝန်ထမ်း၈သိန်းလောက်ထိခိုက်နေတာခဲ့ပြီးအမှုရမ်းထောက်ဝက်ကြောကတော့လစာမရပဲအလုံးလုံးနေကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်အခုဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာနားဆင်ကြရမယ့်အထင်မှာတော့ရခိုင်အချက်တဲကိုဘယ်လိုဖြည့်ရှင်းမလဲဆိုတာကိုဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစည်းအဝေးမှာ
အဖိလိုက်ခံရတဲ့သူချင်းချင်းဒီလူမျိုးရေးအတွက်တိုင်ပွဲဝင်ရတဲ့သူချင်းချင်းကြဲမှာဒီပုံရံသူတစ်ခုဖြစ်တဲ့အကြောင်းမို့လို့ဒါကိုပူပေါင်းလုံးဆောင်မယ်ဆိုလို့ရှိရင်လည်းဒါလုံးဆောင်နေရတဲ့ဆိုလို့ရှိရင်လည်းဒါအနေနဲ့အထူး
ဆုံးဒါပြင်တော့ကမ္ဘာသတင်းတွေတဲ့ကမြန်မာဆန်ရသတင်းတွေကောက်နှုတ်တင်ပြချက်နဲ့အတူ American Indian သုံးနှုတ်အင်္ဂလိပ်သင်ခန်းစာပို့ချချက်ကိုလည်းနှားဆင်ချရဖို့ရှိပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။အများကြိုက်ဝါဒနဲ့ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်မှုတွေအပါအဝင်ဥရောပသမဂ္ဂကိုချင်းချောက်မှုတွေကတိုးလာနေတယ်လို့ပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေကသတိပေးလိုက်ပါတယ်။နှစ်နိုင်ငံချစ်ချည်ရေးစာချုပ်တစ်ခုကိုဂျာမနီနိုင်ငံအာရှမ်းမြို့မှာအင်္ဂါနေ့တုန်းကချုပ်ဆိုခဲ့ကြပြီးဥရောပနိုင်ငံတွေညညမှုကိုချိမ့်ချောက်နေတဲ့အထက်မှာအာဖရိကကနေရွှေပြောင်းအခြေချလာသူတွေရဲ့ကိစ္စကလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေတဲ့အကြောင်း VOA သတင်းတောက် Lisa Bryant Perry မျိုးကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကပြောပြပေးပါအောင်ရှင
်ဂျာမနီနိုင်ငံအဟန်းမျိုးကမြို့တော်ခမ်းမအတွင်းပြင်သစ်နဲ့ဂျာမနီတို့နိုင်ငံချစ်ကြည်စာချုပ်ချုပ်ဆိုတဲ့အခမ်းအနားကထွက်ပေါ်လာတဲ့ဂီတတန်ဖြစ်ပါလေဒီခမ်းအနားဟာပထမတစ်ကြိမ်နိုင်ငံချစ်ကြည်စာချုပ်ချုပ်ခဲ့ကြတဲ့1963ခုနှစ်ကနေအခုချိန်ထိဥရောပတိုက်မှာဘလောက်ထိပြောင်းလဲဖြစ်ပေါ်လာခဲ့ပြီလဲဆိုတာတွေကိုပြင်သစ်သမ္မတအင်မန်နျူအယ်မက်ခရွန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလိုကနေအလေးပေးပြောဆိုခွင့်ရလိုက်တဲ့အခမ်းအနားလည်းဖြစ်တယ်လို့ဒီကနေ့ဥရောပသမ္မတရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်လည်းသတိပေးခွင့်ရလိုက်တဲ့အခမ်းအနားလည်းဖြစ်ပါလေ
Au moment où notre Europe est menacée par les nationalismes qui se développent en son sein,
အင်္ဂါနေ့ကချစ်ကြည်စာချုပ်အသစ်ချုပ်ဆိုမှုဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းပြင်သစ်နဲ့ဂျာမနီအိမ်နီးချင်းကပ်ရဲ့နိုင်ငံကြားပထမဆုံးအကြိမ်ချစ်ကြည်စာချုပ်ချုပ်ဆိုမှုနဲ့အချိန်ကာလ56နှစ်တိတိကျပါတယ်။အဲဒီတုန်းကပြင်သစ်သမ္မတချားလ်စ်ဒီဂေါလ်နဲ့အနောက်ဂျာမနီဝန်ကြီးချုပ်ကွန်ရက်အာဒနော်ဒိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဥရောပသမ္မတဆိုတဲ့အဖွဲ့အစည်းမပေါ်ပေါက်ခင်နှစ်တွေတော်တော်လေးဆော့ပြီးနိုင်ငံချစ်ကြည်လုပ်ခဲ့ကြတာဖြစ်ပါတယ်။အခုချုပ်ဆိုတဲ့စာချုပ်အသစ်အရပညာရေးကာကွယ်ရေးနဲ့နိုင်ငံခြားရေးမူဝါဒတွေမှာပြင်းထန်တဲ့ဂျာမနီတို့အရင်ကတည်းကပို့ပြီးတော့ထဲထဲဝင်ဝင်ပူးပေါင်းလှုပ်ဆောင်ကြရေးကိုရည်ရွယ်ပါတယ
်။ Das alles wird nur gehen, wenn wir es gleichzeitig mit einer Koordinierung
ပူမျိုးတုတ်တဲ့ရေးဆိုင်ရာမူဝါဒအထူးသဖြင့်အာဖရိကနဲ့ပတ်သက်ပြီးချမှတ်မဲ့မူဝါဒတွေမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုပိုးပြီးနီးနီးကပ်ကပ်လှုပ်ဆောင်သွားဖို့တိုက်တွန်းလိုပါတယ်။ဥရောပနဲ့ကမ္ဘာတစ်ဝန်းမှာအများကြိုက်ဝါဒမြင့်မားလာနေတာကလည်းသတိထားရမယ့်အချက်ဖြစ်တယ်လို့ဒီကိစ္စကနိုင်ငံစုံပူးပေါင်းပါဝင်မှုကိုချိမ့်ချောက်နေတဲ့ကိစ္စလည်းဖြစ်ပါတယ်။
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲပြောသွားခဲ့တာပါအာဖရိကမှာအရင်ပြင်သစ်ကကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကလူတွေဥရောပကိုရွှေ့ပြောင်းလာနေတဲ့ကိစ္စကလည်းဥရောပသမ္မတအတွင်းသဘောထားကွဲလွဲမှုတွေကိုဖြစ်ပေါ်စေတယ်လို့အီတလီဒုဝန်ကြီးချုပ်လူဝီဂျီဒီမဲယိုကစာချုပ်အခမ်းအနားမတိုင်ခင်မှာမှတ်ချက်ပေးပြောပါတယ်ဥရောပကောင်စီရဲ့ဥက္ကဋ္ဌဒေါ်နယ်ထုခ်စ်ကလည်းဥရောပစည်းလုံးညီညွတ်ရေးရှိဖို့တိုက်တွန်းခဲ့ပြီးဥရောပသမ္မတအနေနဲ့ပြင်သစ်နဲ့ဂျာမနီတို့ရဲ့လမ်းကြောင်းကနေရှင်းလင်းတဲ့အချက်ပြမှုကိုရဖို့လိုအပ်တယ်လို့ဆိုပါတယ်ဥရောပကောင်စီရဲ့နိုင်ငံခြားဆက်ဆံရေးဆိုင်ရာအကြီးအကဲမန်နျူအယ်လာဖရွန့်ရက်နိုယယ်ကတော့ပြင်သစ်နဲ့ဂျာမနီတို့ရဲ့ဥဆောင်မှုကအရေးကြီးတယ်ဆိုပေမဲ့လည်းလက်ရှိဥရောပသမဂ္ဂအတွင်းအကြီးအကျယ်သဘောထားကွဲလွဲနေတဲ့အခြေအနေမျိုးကိုပြည်လည်စေဖို့သူတို့ရဲ့ဥဆောင်မှုကမလုံလောက်နိုင်ဘူးလို့ဆိုပါတယ်
။ကိုကျောင်းလင်းပါရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆန်ရသတင်းဆောင်မတွေကိုမူရင်းအပေါ်မူရင်းအတုံးနှုံးတွေအတိုင်းဥကျော်ဇန်သားနဲ့ဒေါ်လှလတန်းတို့တင်ပြပေးထားပါတယ်ရှင်။
a retreat in the face of danger and ye na yin sai ni ya jain ana yu ni le pwe so le khong sin ne yi da tha le the nation tadin sa ye a ba ho tin pya lo wa le rohingya pyatana naw ta sin chi thwa la jain asian ha di yi ne pat thapi thru ye taung go that man chong phit lai byan bi lo yi da tha la phit par le retreat a ban chi le so le a thong nu ha muslim rohingya re go ba ma ma ku ni nai ne asian won ji re ye ပြီးကြတဲ့ဘတ်ချင်းမိုင်စီဝဲနဲ့အင်တန်ကညီတဲ့အသွန်ုံဖြစ်တယ်လို့စာရေးပါတယ်။တကယ်တော့1999မှာဆက်လုံလာတဲ့ retreat ဆိုတဲ့တွေ့ဆုံမှုဟာဆာရွက်ဆရန်တွေနဲ့ကျညာချက်ထုဖို့မဟုတ်ဘဲပြဿနာကိုစူပေါင်းဆွေးနွေးအဖြစ်ရှာဖို့စတင်ခဲ့တာဖြစ်ပါတယ်တဲ့။ဒါမှလည်းအခုအခါမှာတော့ဥက္ကဋ္ဌရဲ့ကျညာချက်တွေဘာတွေထုတ်ပြန်ပြီးသူတို့ရဲ့ရည်ရည်တွေဘယ်လိုလုပ်ကိုင်သွားမယ်ဆိုတာကိုကျညာလာတာတွေ့ခဲ့ရပါတယ်တဲ့။သို့ပေမဲ့ပြီးခဲ့တဲ့ချင်းမိုင် retreat ကတော့ရင်းရရပြန်ပို့ရေးကိစ္စတဲ့ဘာမှရှိတူးမဆောင်ရွက်နိုင်ခဲ့ဘူးလို့ရေးထားပါတယ်။အာဆီယံဟာမြန်မာပြည်မှာပြဿနာပြည်လည်ရေးနဲ့ငြိမ်းချမ်းမှုပြန်လည်တည်ဆောက်ရေးအတွက်အဓိကနေရာကပါဝင်ကူညီဖို့လိုလားပါတယ်တဲ့။ဒါပေမဲ့ရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးကိုငြင်းဆန်ပြီးခွဲခြားဆွတ်ဆန်တဲ့မြန်မာအပေါ်နိုင်ငံတကာအသိုင်းအဝိုင်းနဲ့လိုက်လျောညီတွေဆောင်ရွက်ဖို့အတွက်ကတော့အာဆီယံကငြင်းဆန်တယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့ချင်းမိုင်တွဲဆုံမှုကဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့ပြဿနာဇင်းမြစ်ကိုဖြစ်ရှင်ပြီးရေးစေတည်တန်းခိုင်မြဲတဲ့အဖြစ်ရှာရေးလို့ဆိုထားပါတယ်။ယခင်ကလည်းပြောမှုတဲ့ဒီကိစ္စနဲ့ပတ်သက်ပြီးလက်တွေ့အကောင့်ထဲပေါ်မှုတစုံတရာမရှိခဲ့ဘူးလို့ဆက်ရေးပါတယ်။အာဆီယံအတွင်းမှုချုပ်လင်ဂျော့ခွိုင်ဟာပြီးခဲ့တဲ့ဇင်ဘာတုန်းကမြန်မာနိုင်ငံကိုသွားရောက်ခဲ့ပေမဲ့ယခင်ဒေသလုံခြုံမှုမရှိလို့ဆိုပြီးသူ့ရဲ့ခရီးစဉ်ကိုအကန့်အသတ်မရှိဆွေးဆိုင်ခဲ့တယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကလည်းလုံခြုံမှုမရှိဘူးလို့ပဲတင်ပြခဲ့ပါတယ်တဲ့။ချင်းမိုက်စီယူဝဲဟာတကယ်တမ်းနီလန်ဖြေရှာဖို့ဆွေးနွေးကြရတဲ့ brainstorming လုပ်ကြရတယ်လို့ဆိုပေမဲ့ဘာထောက်ခံတင်ပြချက်မှထွက်မလာခဲ့ပါဘူး။ပတ်ဝန်းဆွေးနွေးခဲ့သူတွေဟာစက်တောင်းစက်သားအနေထားကနေဘာမှစွန့်စွန့်စားစားမလုပ်လို့ကြဘူးလို့ကြီးစားထားပါတယ်ခင်ဗျာ
။ဆက်လက်ပြီး INGO တွေကရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်နေကြတဲ့အရတားတွေအထောက်အကူပေးရေးနဲ့ပတ်သက်လို့တိုးစော်ချက်ထုတ်ပြန်ထားတဲ့ဆွေးနွေးကောင်းကြီးနဲ့ Frontier မြန်မာမှာဇန်နဝါရီလ22ရက်နေ့ကရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မကြတိမီကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်ကြတဲ့အရတားတွေကိုအထောက်အကူပေးရမှာလူသားချင်းစာနာမှုအဖွဲ့အစည်းတွေအနေနဲ့အလျင်အမြန်မဆိုင်မတော့အဟန်တားမရှိအဲ့ဒီဒုက္ခရောက်နေတဲ့ဒေသတွေကိုကူညီပေးခွင့်မရဘူးဆိုရင်အထောက်အကူရရှိနေတာလုံလောက်တော့မှာမဟုတ်ဘူးလို့ရခိုင်ပြည်နယ်မှာလှုပ်ရှားနေတဲ့ INGO အဖွဲ့အစည်း14ဘွဲ့တို့ကသတိပေးခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်အလယ်နဲ့မြောက်ပိုင်းတို့မှာဒုက္ခရောက်နေတဲ့လူအဖွဲ့အစည်းတွေတက်ရှိနေထိုင်ရေးအတွက်ဒေသခံနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုထိရောက်စွာအကူအညီပေးခွင့်မရဘူးဆိုရင်အဲ့ဒီလူအဖွဲ့အစည်းတွေရဲ့အခြေအနေဟာဒုက္ခရောက်နိုင်တယ်လို့လည်းကြီးညာချက်မှာဖော်ပြထားတယ်လို့ဆိုပါတယ်။ဘူးဒီတောင်ကြောက်တော်ပုံနှကျွန်းနဲ့ရသေးတောင်မြို့နယ်တွေမှာအိုးအိမ်မဲ့ဖြစ်ကြတဲ့ခမန်းကြီးအရသား9000ကျော်တို့ဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပြီးနောက်ထပ်တိုက်ခိုက်မှုတွေဖြစ်နိုင်တယ်လို့အိုးအိမ်မဲ့ဖြစ်ကြသူတွေရဲ့အရေးအတွက်လည်းပိုတိုးလာနိုင်တယ်လို့ဆိုထားပါတယ်။ Oxfam Save the Children, Peace Win Japan, World Vision International တို့အပါအဝင် INGO 14ဘွဲ့တို့ကအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေသတွေရှိလူအဖွဲ့အစည်းတွေကိုအထောက်အကူပေးဖို့အစဉ်အသင့်ရှိတယ်လို့လည်းဖော်ပြထားပြီးလက်ရှိအကြမ်းဖက်မှုတွေတိုးလာနေတာဟာအရသားတွေရဲ့လုံခြုံရေးကိုစိုးရိမ်ပွေရာဖြစ်စေပြီးရခိုင်ပြည်နယ်မှာအကြမ်းဖက်မှုနဲ့လုံခြုံရေးဘေးအန္တရာယ်ကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်နေတယ်ဆိုတာကိုထပ်လောင်းအတည်ပြုပေးရရောက်တယ်လို့လည်းဆိုပါတယ်ဒီအချက်ကိုလည်းရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေမှာရထားဖော်ပြထားတာဖြစ်ပါတယ်လို့ INGO အဖွဲ့အစည်း14ဘွဲ့ရဲ့ညင်ညာချက်ကိုထောက်ပြပြီး Frontier မြန်မာမှာရေးသားဖော်ပြထားပါတယ
်ဦးချွန်စန်သားနဲ့ဒေါ်လာလာတန်တို့ကောက်နှုတ်တင်ပြပေးခဲ့တာပါအခုကတော့မနေ့ခင်တိုင်းနားဆင်နေကြ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်ကပို့ချပေးပါမယ်ရှင်
ဒီဒီမနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့နားကြားရတာခက်တာပေါ့ဒ ီသုံးရဲ့ idiom အတိအပြကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဖွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်အစီအစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့ TV အစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုကတော့အင်္ဂါနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရမှာပါကိုသားညွန့်ဦးကအစီအစဉ်ပြီးထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ
်ပါရှင်ပါခင်ဗျအင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ကြက်တပြဿနာဘလူးရှင်းကြမလဲဆိုတာပါရခိုင်ပြည်နယ်တွင်းမှာရိုဟင်ဂျာရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြက်တဲတွေကြုံနေရချိန်မှာပဲအေးရခိုင်လက်ထက်ကိုင်ဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စိုက်ဝင်တွေပိုးပြီးတော့ခက်ခဲလာမယ့်အနေအထားမှာကြုံနေရပါတယ်ဒါကြောင့်မလို့ခုဒီနေ့ကျွန်တော်တိုက်လေးလိုက်စီစဉ်မှာဒီကြုံနေရတဲ့ရခိုင်ကြက်တဲနဲ့ပတ်သက်လို့အာနာပိုင်တွေရဲ့ချင်းကပ်မှုအာနာပိုင်တွေနဲ့ဘလူးကင်တွဲတဲ့လဲဆိုတာကျွန်တော်သုံးသပ်ဖြေရှာဖို့ဒီကပုံကနှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမလူကတော့ဒီသတင်းစာဆရာကြီးကိုစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ဒီကိုသက်ဆွေဝင်မှာကိုသက်ဆွေဝင်ကတော့ဒီစန်နဂျီလို့ခေါ်တဲ့လူမှုသဟဇာတာပေါ်ဆောင်ရေးအဖွဲ့ကကြိုးစုခွင့်ရှိသူတူဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီကျွန်တော်သတင်းစာဆရာကိုစီသူအောင်မြင့်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ကိုစီသူရေကြားရမယ်ထင်ပါတယ်
ဟုတ်ကဲ့
အရင်ဆုံးကျွန်တော်မေးချင်တာကတော့ဒီရခိုင်အေးတက်လက်ထက်ကိုင်ဖွဲ့ရနေပြီးတော့ရကင်းစကနေတိုက်ခိုက်တာနဲ့ပတ်သက်လို့ဒီအစိုးရကထုတ်ပြန်ချက်တော့ဒေသရှင်းလင်းပွဲတွေလုပ်တဲ့အခါမှာဒီပြဿနာဒီအခြေအနေတွေမှာအေးအေးနဲ့အာစာကနှစ်ဖက်ဟန်ချက်ညီညီပူးပေါင်းဆောင်ရွက်တယ်လုံးဝပူးပေါင်းတာမဟုတ်တော့မှတစ်ဖက်တစ်ဖက်နားလည်မှုယူပြီးတော့ရခိုင်ဒေသအတွက်မှသူတို့ဖန်တီးလာတယ်လို့တုံ့နှုံသွားတာကြီးကျွန်တော်သတိထားမိတာအဲ့ဒါဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲခင်ဗျာကိုစီလူအောင်မြင်မြင်သိကြပါလား
အဲ့ဒီကကတော့အဲ့ဒါကျွန်တော်တို့သိရတာကဥဒေါ်သေးကသတင်းစာရှင်းလင်းပွဲမှာအပြောရတော့ပဲကျွန်တော်တို့သိရတယ်ဆိုတော့ဥမာခိုင်လုံနဲ့အထောက်ထားပါညာဒါတွေကတော့မသိရဘူးဗျအခိုင်လုံနဲ့အထောက်ထားမသိရဘူးဆိုရင်တော့ဒီဥစားကကျွန်တော်တို့အတီးပြို့သတင်းစာဆရာပြောင်းနေမယ်ပေါ့နော်အတီးပြို့ဆိုတာကတော့ဖြစ်ခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ချိန်ထဲမှာပဲအခုဒီဖြစ်နေတဲ့ရခိုင်ကိစ္စနဲ့ပတ်သက်လို့အထူးဖြစ်လက်ရှိနောက်ဆုံးဖြစ်ပေါ်သွားတဲ့အီတိုက်ခိုက်ခံရတဲ့ကိစ္စတွေပေါ့အဲ့ဒါအဲ့ကိစ္စနဲ့ပတ်သက်လို့အစိုးရနဲ့တက်ရဲ့ချင်းကမှုတွေသဘောထားတွေတစ်ထက်ထက်ကြတယ်တူတယ်လို့ပြောလို့ရပါလားဘလို့မြင်ပါလဲကုစီလူ
အဲကျွန်တော်နားလေတော့ကအခုတရင်းကရှင်းနေမွဲကျွန်တော်ကဘာလဲနှစ်ခုကြုံရတော့ဗောနော်တစ်ခုကဥဇော်သေးကနေပြီးတော့မှဒီရှင်းတဲ့တရင်းကရှင်းနေမွဲအဲ့ဒီတရင်းကရှင်းနေမွဲမှာကတော့ဟိုပြဿနာတွေအများကြီးပြတ်သွားတယ်ဗောနော်အဲ့ဒါကအဓိကဘာလဲဆိုတဲ့ခါကျတော့အဲရှင်းနေမွဲမှာပါတဲ့အချက်လက်ချို့ကိုသူကထုတ်ပေါ်ပြောဆိုတာရယ်နောက်တစ်ခုကသူကနိုင်ငံဝန်ထမ်းလို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လို့လို့ဗောနော်ဒီခိုင်တိုင်းသားတွေတက်ကိုလှည့်ပြီးတော့ပြောတာလို့ပြောလို့ရတယ်အဲ့ဒါကြီးလည်းပြဿနာကျူသွားတယ်အဲ့ဒါတစ်ခုနောက်ဒုတိယတစ်ခုကတော့ဒီရက်ပိုင်းမဲ့လုတ်သွားတဲ့တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့သတင်းကသတင်းထုတ်ပြန်ချက်ပေါ့အဲ့ဒီမှာလည်းဒေါက်တာကြည့်ကြည့်ကိုယ်တိုင်ကဟိုဘယ်လိုပြောတယ်ဘာညာဆိုပြီးတော့မှအဲ့လိုပြောတာရှိတယ်ဒါပေမဲ့ကျွန်တော်နားလေဒီလောက်ကအဲ့ဒီကိုရတော်လို့ဒီလိုဝက်ထိတ်တန်းအဖြစ်ပေါ့နော်အစိုးရနဲ့တမတော်နဲ့တကယ်ထိတ်တန်းကောင်းဆောင်ကြီးပြောတာကိုမဆိုထားနဲ့ကျွန်တော်တို့ဒီဟိုတာမန်ဘာလဲပြည်သူတွေနဲ့တွေ့ဆုံနဲ့ဟိုကျန်တဲ့ဟောက်တို့ဘာလဲအဲ့လိုမျိုးဟိုဘာလဲသဘောထားနဲ့ငြင်းငြင်းကြီးကိစ္စတွေဘာလဲရှင်းနေတဲ့ဒီမှာတော့မှအဲ့ဒီကျွေးမှာဟိုဘလို့မူဝါဒတွေချမှတ်လိုက်တယ်ဘလို့ဆုံးဖြတ်လိုက်တယ်ဆိုတဲ့ဟာလောက်ကတော့ပြောခွင့်ရှိပါတယ်ဒါပေမဲ့တူးချင်းကဘလို့ဖြစ်ပါတယ်ဒီဟာကိုဘယ်တယောက်ကဖြစ်သဘောမတူပါဘူးဘယ်တယောက်ကဖြစ်သဘောတူပါတယ်ဆိုတာကထုတ်ပေါ်ပြောဆိုလေးမရှိဘူးအဲ့ဒါအဲ့တော့ဒီဟာလေးထုတ်ပေါ်ပြောဆိုတဲ့ဥစ္စာကကျွန်တော်နားလေတော့ကဆိုရင်စိတ်တော့မသိတော်ဘူးလေဒီလေအစလိုကအကုန်လုံးကိုထုတ်ပြောမှာလားအကုန်လုံးကိုထုတ်ပြောတာမဟုတ်ဘူးတချို့တော့အချက်လက်တွေကိုထုတ်ပြောတာပေါ့နော
်
အဲ့တော့အဲ့ဒီသဘောမျိုးကိုကျွန်တော်တို့ကခက်မှန်းကြည့်တဲ့ခါကျတော့ဒုံဆန်းစုကြည်ပြောတဲ့စကလုံးအတိအကျလည်းကျွန်တော်တို့ကမသိရဘူးနောက်သူကလည်းပြောတာလည်းမသိရဘူးဥပမာအဖြစ်နိုင်ကြရတော့အမျိုးမျိုးပေါ့နော်အဲရင်းခန်းကိုတက်ခတ်ခါတဲ့ခါကျတော့နိုင်ငံလုံးလုံးကြီးကိုထိခိုက်တယ်ဆိုရင်တော့
ဒါသမလို့ကလိုအပ်တယ်အခုဆောင်ရွက်ပါဒါမျိုးပြောတာဖြစ်ဖြစ်ကောင်းဖြစ်နိုင်တာပေါ့ဒါပေမဲ့ဒီဥစ္စာပေါ့နော်အေးရခိုင်တက်တဲ့အခုလုံးကိုအဆက်တဲ့လောင်းချမ်းပြီလို့သတ်မှတ်လိုက်ကြဒီလိုမျိုးပြောသလားမပြောဘူးလားဒါလည်းကျွန်တော်တို့ကမသိနိုင်ဘူးအဲဆိုတဲ့ခါကျတော့အစိုးရနဲ့တက်မလို့နဲ့သဘောထားတစ်ခုတည်းရှိနေတယ်ဆိုသလားဟုတ်တာဟုတ်လို့လားမဟုတ်လားဆိုတဲ့ဥစ္စာတော့ပြောရတော့ဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော် note check ကအခုလိုမျိုးအေးလက်နက်ကင်ဖွဲ့ရီရခိုင်ပြည်နယ်တွင်းမှာပို့ပြီးတော့အားကောင်းလာတဲ့အနေအထားအခုဆိုရင်ဘာပြောဒီတိုက်ပွဲတွေကမြင်နေရတယ်ကြုံနေရတယ်နောက်တစ်ချိန်တည်းမှာပဲတလောကပဲအာစာအဖွဲ့ကနေပြီးတော့ရဲဒီကွန်ပိုင်းတစ်ခုကိုတိုက်ခိုက်တဲ့ဆိုတော့ဗီဒီယိုဟာမျိုးပေါ့နော်အစိုးရဘက်ကနေပြီးတော့တင်လာတာမျိုးတွေရှိတော့တကယ်ပဲအာစာ NDA ANA ရဲ့ရခိုင်ပြည်နယ်တွင်းမှာမတိမငြိမ်ဖြစ်အောင်ချိန်ဆောင်နေပြီလားကိုစီစီအောင်မြင်အမြင်သိကြပါမယ်အဲ့တော့
ဟိုဒေဂျာတာတစ်ခုကတော့ရှေ့ပိုင်းမှာရှိတဲ့မှတ်တမ်းပြီပေါ့နော်ရှေ့မှာရှိတဲ့အဖြစ်အပျက်တွေကိုကြည့်တဲ့အခါကျတော့ပထမတစ်ချက်ကရှေ့ပိုင်းမှာဒီအာဇာအဖွဲ့ကတိုက်ခိုက်တယ်ဆိုတော့ဖြစ်စဉ်တစ်ခုကိုကျွန်တော်တို့ဟိုကြုံရဘူးလေ။ဒါပေမဲ့အဲ့ဒီဥစ္စာကိုကြည့်လိုက်တဲ့အခါကျတော့စီမီဒီယာလေ့ကျင့်ထားတဲ့ဟိုဗါလေကြောက်ကြပုံစံနဲ့အကောင်းတွေပါလိမ့်မယ်ပေါ့နော်။ဒါတတ်ခိုက်ရေးတိုက်ခိုက်ကြပါလိမ့်မယ်။အဲ့ဒါမျိုးတွေကျွန်တော်တို့မသိရဘူး။လူများစုကိုတို့ကစီယုံပြီးတော့မှဟိုရရလက်မဲ့တွေနဲ့အဲ့ဒီဝါဝတ်ချုံလေးပါလိမ့်မယ်။ဒါပေမဲ့အဲနောက်လေးကွာတွေပါလိမ့်မယ်။ဒါပေမဲ့တိုက်ခိုက်တာကိုပဲကြည့်ရတယ်။အဲ့ဒါကတပိုင်းပေါ့နော်။အဲ့ဒီဥစ္စာကအဲ့ဒီလိုဘိုင်းဆိုင်ရာကိုသူကဘာမှအနောက်ချက်ပေးနိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်ထင်တယ်ဒါရှိရမယ်ခုဒါပေမဲ့အဲ့ဒီရခိုင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုကြတဲ့ခါကျအဲ့ဒီသဘောမျိုးကျွန်တော်တို့မတွေ့ရဘူးရှေ့ဘက်မှာကလေးကအစိုးရကထုတ်ပြန်ထားတဲ့သတင်းရရောအဲ့ဒီဘက်ကိုဒီပြောက်ကိုဖမ်းမိတဲ့ခါကျတော့လက်နက်ငယ်တွေအဲကျွန်တော်ဖမ်းမိတာမမဟုတ်ဘူး2016ခုနှစ်လောက်ကပေါ့နော်လက်နက်ငယ်တွေအလက်300လောက်သူတို့တင်ပို့လို့ပြီးသွားပြီပါ냐ဆိုတော့မှအစိုးရကိုယ်တိုင်ကစစ်ဆေးချက်တွေကိုထုတ်ပြန်လာတာရှိတယ်ဆိုတော့အဲ့ဒီအခြေအနေတွေကိုတက်ကြည့်လိုက်ရင်အခုရခိုင်အေးအဖွဲ့ကတိုက်ခိုက်တယ်လို့ဆိုပြီးတော့မှထုတ်ပြန်လာတဲ့ဓာတ်ပုံတွေကိုကြည့်လိုက်ရင်ရခိုင်အေးအဖွဲ့ရဲ့တိုက်ခိုက်မှုကတော့လူမျိုးတက်ဖွဲ့တွေဒုက္ခပေးနေတယ်။အဲပြီးတော့မှနောက်သူ့ရဲ့စီးရုံးအနေထားပေါ့။အဲဒီရခိုင်တိုင်းသားလူမျိုးတွေမှာစီးရုံးထားနိုင်တဲ့အခါကျတော့မြို့ပေါ်တွေအထိပါပြောချင်းချောက်ထားနိုင်တဲ့အနေအထားရှိတယ်။အဲဒီဥပဒေမှာတော့အန္တရာယ်ရှိတယ်။ဒါပေမဲ့အေးတက်ဟိုအာဇာဖွဲ့ပေါ့နော်ဒီအကြမ်းတဲ့အဖွဲ့ရဲ့တိုက်ခိုက်မှုကြတော့ဘယ်တော့ဖြစ်နိုင်ကြလဲ။နောက်ပြီးတော့မှဒီလူတွေမှာထုတ်ပြန်လိုက်တဲ့ဟာကကြာကတကယ်ပဲလားကျွန်တော်ဥစ္စာကျွန်တော်တို့ပြိမသိသေးနိုင်ဘူးရှင်းမှာအကြီးကျယ်ဖြစ်သွားတဲ့တက်ခတ်မှုလက်ချေကိုကြည့်ရင်တော့ဒီအာသာကျန်းဖွဲ့အဖွဲ့ကကျွန်တော်တို့မျိုးတက်ဖွဲ့တွေကိုဟိုဒုက္ခပေးနေတဲ့အနေအထားတော့ရှိခဲ့ဘူးလို့ပဲကျွန်တော်တို့အဲ့လိုနားလည်ထားပါတယ
်ဟုတ်ကဲ့ကိုစီစီအောင်မြေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုသက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုသက်ဆွေဝင်းကြားမယ်ထင်ပါတယ်တိကတော့ကိုသက်ဆွေဝင်းကိုဒီမြန်မာလူထုရဲ့တုံ့ပြန်ချက်ကျွန်တော်အရေးဆုံးမေးချင်ပါတယ်အာသာအဖွဲ့တိုက်ခိုက်ခံရတော့ငါတော်တော်လေးမြန်မာနိုင်ငံထဲမှာကြည်ပြပြန့်လူလူရဲ့ရည်ရွယ်ချက်သဘောပြောမယ်ဆိုလို့ရှိရင်ဒီအာသာအဖွဲ့ကိုခါတီးတီးဖစ်ခဲ့ကြတယ်အခုအေးတိုက်ခိုက်ခံရတဲ့နဲ့ပတ်သက်လို့အေးနဲ့ပတ်သက်လို့သဘောထားလူတွေကြားထဲမှာဘလို့ရှိလဲကိုသက်ဆုံးရဲ့အမြင်သိကြပါမယ်ဒီအေ
းကိုလည်းကျွန်တော်တို့ကဒီကြက်ကနာဒီတဒင်းမီဒီယာကြီးရဲ့ပုံပေါ်မှုရောက်ကိုပဲလူတွေကလိုက်ယူကြတာပါပဲအဲလူတွေမှာပြဿနာကျွန်တော်တို့ကဒီဟိုတရင်းရင်းနဲ့အမှန်ကိုကျွန်တော်တို့သိဖို့အတွက်ရှိမနေဘူး။အဲ့ခါကျတော့ဒီမီဒီယာရေးပုံဖော်ရေးနောက်စိတ်မီဒီယာရေးဆွဲဆောင်မှုနောက်ဒီနောက်ကိုပဲကျွန်တော်တို့ကလိုက်နေရတာဖြစ်တဲ့အခါကျတော့ဒီလူရဲ့သဘောထားကတော့ဒီမီဒီယာရေးဆွဲဆောင်မှုနောက်ကိုပဲပါတယ်လို့ပြောရမှာပါပဲ။ဒါပေမဲ့ကျွန်တော်တို့ဒီ online မှာရှိနေတဲ့ဟာ online မှာရှိနေတဲ့ဟာတွေကတကယ်မှန်အောင်မှန်ရလားဆိုတာတွေကလည်းကျွန်တော်ပြန်ပြီးတော့ကြည့်ရမှာပေါ့နော်။ဒါလည်းကျွန်တော်အကောင့်တွေအများကြီးရှိနေခါကျတော့ကျွန်တော်ထင်ရဖို့ခက်တယ်။ဒါပေမဲ့ဒီဇေယျော်ရဲမှာကျွန်တော်ပြောကြည့်တဲ့အခါကျလို့ရှိရင်ဒီကဒီကိုဒီကနော်ရည်နားလေထားသလိုမျိုးဒီတိုင်းပြည်နဲ့နိုင်ငံဆိုတာမျိုးမဟုတ်ဘူးလေတပုံးလေးဆိုပြီးတော့ဒီရက်သေးရွာထဲမှာတော့မြင်ရတာမျိုးရှိတယ်ဒီတပုံးလေးနဲ့ဒီစစ်တပ်နဲ့တိုက်ကြတယ်ဆိုတဲ့ဟာမျိုးသူတို့ရေဘူးရအချင်းအကြမ်းမြင့်နားလေကြတာမျိုးပဲရှိတယ်အဲ့တော့ဒီပြည်သူတွေမှာတော့ဒီတိုင်းပြည်နဲ့နိုင်ငံကြီးအခုစဒီအခုတည်းကဖြစ်နေတဲ့တိုက်ပွဲတွေမှာဆိုလို့ရှိရင်ဘာကြောင့်မို့လို့ဒီအေရနေပြီးတော့တိုက်နေရတယ်အေပြောနေတယ်ဒီ confederation ကဘာလဲဆိုတာမျိုးကြီးသူနားလေကြတာမျိုးရောဒီရက်ရွာထဲမှာတော့ကျွန်တော်ပြောမိတော့ကတော့မရှိဘူးဒီပြည်သူကြားထဲမှာတော့အဲ့ဒီမူဟာနေရာမျိုးရောရှိတယ
်ဟုတ်ကဲ့
ဒါပေမဲ့ online မှာတော့ကျွန်တော်ပြောနေကြတဲ့ဟာတွေကဟိုပုံစံမျိုးစုံတွေရောရှိနေကြတာပေါ့
ဟုတ်ကဲ့ခုနကကျွန်တော်မေးခဲ့သလိုပါပဲ AA နဲ့ ASA ပူပေါင်းပြီးတော့သဘောထားညှိနှိုင်းယူပြီးတော့တချို့စနစ်ကျလုပ်တယ်ဆိုတော့အမြင်မျိုးဥစ္စာထိကပြောသွားတာရှိပါတယ်နောက်ဒီတက်မရော်ရဲ့သတင်းစာရှင်းလင်းပွဲမှာဆိုလို့ရှိရင်လေတက်မရော်ကမေယူမီရဲ့နောက်ဖက်ချာမှာဘေအိုစုမေယူမီရဲ့အရှိတ်ကျဘေအိုစုနေရာယူပြီးလှုပ်ရှားတယ်ဆိုတော့ AA နဲ့ ASA ဟန်ချက်ညီလုပ်တဲ့သဘောမျိုးပြောတယ်ဒီပေါ်မှာကောလူတွေရဲ့တုံ့ပြန်ချက်ဘယ်လိုရှိလဲခင်ဗျာတကယ်ပဲအဲ့လိုပဲယူဆပါလား
အဲလူတွေကဒီပြည်သူတွေမှာတော့လက်ရှိဒီရခိုင်ဟာကိုဒီကျွန်တော်ဒီအောက်ချိန်မှာပေါ့နော်ကျွန်တော်ဒီပတ်ဝန်းကျင်ဒီအတိုင်းဝိုင်းတွေမှာကျွန်တော်ပြောမိလောက်ကတော့ဓာကြီးကိုတကယ်တမ်းတော့ဒီအများကြီးနားလည်မနေဘူးဒီကက်ဒီလက်ရှိကြေညာကိုအများကြီးနားလည်မနေဘူးဆိုတဲ့ဟာတော့ကျွန်တော်အနေနဲ့သတိထားမိတယ်လက်ရှိဒီတိုက်ပွဲတွေဘာလို့ဖြစ်နေဆိုတော့မသိဘူးနောက်ချက်ကကြတော့ဒီတက်ခဲ့ဒီဆက်ကြောင်းပေးထားတဲ့ဟာတခုက ဒီသူတွေကဒီဒိုင်းဗလက်နဲ့ကရင်လေဒီလေးလာလောက်ပြည့်ခက်ရဆေးရဲ့အတွက်ကိုလုပ်ထားတယ်။အဲတမတော်ကနေပြီးတော့တကယ်တမ်းအပြည့်ခက်ရဆေးနေတာလေဘာလို့ဒီအီရငါတို့နဲ့တိုက်ပွဲဖြစ်နေရလဲဆိုပြီးတော့အဲ့လိုအဆောက်အဦနဲ့မြင်နေကြတာမျိုးလေတချို့ရှိရလို့ကျွန်တော်တွေ့ဖြစ်တယ်။အဲ့တော့ဟိုအီနဲ့အာဆာနဲ့ပေါင်းနေမပေါင်းဆိုရင်ဟာမျိုးတော့ဒီတော့သူတို့ဈာထဲမှာမြင်နေကြတာမျိုးရှိဘူး။ဒါပေမဲ့ဒီကျွန်တော်တို့ဒီကြက်ကြက်လို့ရှားပြီးတိုင်ဝမ်ထဲမှာတော့ဈာကတော့ကျွန်တော်အများကြီးတပိတ်ဖြစ်ကြအောင်ဖြစ်နိုင်လားမဖြစ်နိုင်လားဆိုရတာ။ဘာလို့လဲဆိုတော့အီဒီလေးကလည်းအခုချိန်ကြီးကအာဆာနဲ့ပတ်သက်ပြီးတော့သိအများကြီးပြောထားသေးတာမရှိဘူးလို့မျိုးရင်းဈာကြီးနဲ့ပတ်သက်ပြီးတော့လည်းအများကြီးပြောထားသေးတာဒီကျွန်တော်သိမတွေ့ရအောင်။အဲ့ခါကျတော့ဒီနောက်ွယ်မှာဒီစီးရေလုံချောင်းမှုဖြစ်နိုင်လို့ဖြစ်နိုင်ဆိုတာလေကတော့မမြင်ရဘူးပေါ့နော်။ဒါပေမဲ့ဒီကျွန်တော်အနေနဲ့ဒီ၃၀မိလောက်ကတော့အဖိနှိတ်ခံနေရတဲ့သူချင်းချင်းဒီလူမျိုးရေးအတွက်တိုက်ပွဲဝင်ကြတဲ့သူချင်းချင်းတွေမှာဒီပုံရံသူတစ်ခုဖြစ်တဲ့ကြောင့်မို့လို့ဒါကိုပူပေါင်းလုံးဆောင်မယ်ဆိုလို့ရှိရင်လေဒါလုံးဆောင်နေရတဲ့ဆိုလို့ရှိရင်ဒါအနေနဲ့အထူးသတ်မဟုတ်ဘူးလို့ကျွန်တော်အနေနဲ့ထင်တယ်။ဒါကတော့အမျိုးမျိုးတော့အမြင်မျိုးမျိုးတော့ကိုင်းနိုင်လိမ့်မယ်။ဒါပေမဲ့ကျွန်တော်ကတော့အဲ့လိုပုံစံမျိုးလေးတော့မြင်တယ်။ဒါပေမဲ့ဒီအေးဘက်ကနေပြီးတော့လေဒီကဟိုတစ်ခါတော့ထုတ်ပြန်ထားတာဒီကကျွန်တော်နေတွေးပြီးဒါသူမရှိပါဘူးဆိုတာမျိုးပြောတာမျိုးတော့ကျွန်တော်ဟိုဟိုတစ်ခါတော့သတိထားလိုက်မိတာရှိတယ်။အဲ့တော့ဒီပြည်သူ့ကြားထဲမှာတော့ဒီ information ဟိုလေ့လာမှုရောဒီသတင်းချက်လက်ဟာနေရာကျွန်တော်တို့တွေ့နေရတော့လေတင်ချာကြီးရှင်းမနေသေးဘူး။အဲ့တော့ကျွန်တော်တို့အနေနဲ့အရေးကြီးတာကဒီ media ဖိုင်ဆိုင်ရာမှာအများကြီးအရေးကြီးတာကျွန်တော်တို့ media ရဲ့ဘယ်လောက်ထိလွတ်လွတ်လပ်လပ်ဒီသတင်းတွေရှားယူခွင့်ရှိမလဲပြီးသွားလို့ရှိရင်ဒီသတင်းတွေပြည်သူ့ကိုဖြန့်ပြခွင့်ရှိမလဲအရေးကြီးရတယ်။အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ဟိုတနေ့ကလိုမျိုးကျွန်တော်တို့အာဆာအနေပြီးတော့ဒီဖိတောင်းကိုတိုက်ဖြစ်ဆိုတော့တိုက်တယ်ဆိုပြီးတော့ထွက်လာတဲ့ဗီဒီယိုလိုဘယ်ရမှန်းမသိရင်းနဲ့ဒီလိုမျိုးဒီဗီဒီယိုတစ်ခုကိုအစိုးရပိုင်း media အနေနဲ့ဖြန့်ပြီးတော့လူတွေကြားရောက်လာတာတစ်ချက်ဖြန့်လိုက်တာလေဒီလူတွေကအစိုးရပြောတာမျိုးကြုံတာမျိုးဖြစ်သွားလို့ရှိရင်တကယ်ဒီပြင်ချီလေးနဲ့ပုံပြီးဝေးလာပြီးဖြစ်နိုင်ပြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတက်ဆွေဝင်လေးလိုက်မှာခဏနေပြပအောင်
ဟုတ်เนา
ะကျွန်တော်ကိုစီသူအောင်မြစ်ပြန်ခေါ်ချင်ပါတယ်ခင်ဗျာကိုစီသူအောင်မြစ်ပြောမယ်ဆိုရင် Ranger ပြဿနာကလည်းတကယ်တမ်းပြောရင်လုံးဝဖြေရှင်းနိုင်တဲ့အဆင့်ဒုက္ခသည်တွေလက်ခံတဲ့အဆင့်လည်းမရောက်သေးဘူးအခုဆိုရင်ပဲဒီ AA ပြဿနာနဲ့ရခိုင်ဒုက္ခသည်တွေပါထပ်ဖြစ်လာပြီးပြဿနာပိုပြီးတော့ထပ်တိုးလာတယ်အဲ့တော့ဒီအချိန်ဒီမှာအစိုးရရဲ့အကြက်တဲစစ်တပ်ရဲ့အကြက်တဲလက်ရှိကိုက်တွယ်နေမှုနဲ့ပတ်သက်လို့ကိုစီသူအောင်မြစ်ရဲ့တုံ့သက်ချက်သိချင်ပါတယ
်အခုအဲ့ဒီဥစ္စာကဟုတ်ပြောမယ်ဆိုရင်နှစ်ပိုင်းဆိုတဲ့ခါကျတော့နှစ်ပိုင်းခွဲပြီးတော့ပြောလို့ရတယ်အဲ့ဒီဒီခုနကတော့ပြောသလိုပေါ့နော်တစ်ဖက်ကိုရောက်သွားတဲ့မော်ရှင်ကြီးလက်ခံကြီးကဟိုအကြောင်းအရာအားဖြင့်ဆိုရင်လည်းခြားနာတယ်ခုနကတော့အီရခိုင်တပ်ဖွဲ့ကြီးတက်ခိုက်မှုနဲ့ ਆ နောက်နေမြေပြည်ဒေသသဘောအရာလည်းသူကခြားနာတယ်ဒီဘက်မောင်တော်ဒေသဘက်မှာဖြစ်နေတဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကအရင်ကတည်းကကျွန်တော်တို့ဟိုပြောခဲ့တာရှိတယ်အဲ့ဒီလူတွေကဒီတိုင်းပြည်မှာနေမိခဲ့တယ်နေခဲ့တယ်ဆိုတဲ့ခါကျတော့ဟုတ်ပြီနိုင်ငံသားအနေနဲ့ဖြစ်ခွင့်ပေးတယ်မပေးဘူးဆိုတဲ့ကိစ္စမျိုးတွေကဒါကတော့ဒါဥပဒေမှာရှိတဲ့အတိုင်းဖြစ်မှာပေါ့နော်ဒါပေမဲ့ဘလို့ရဖြစ်ဖြစ်ကိုယ်တိုင်ပြည်မှာလည်းရှိတယ်နောက်ဒုတိယတစ်ခုကမောင်းထုတ်လို့လည်းမရဘူးဆိုတာကနှစ်ပေါင်းများစွာဒါကလည်းတက်ပြရရှိနေပြီးသားပဲအဲ့တော့ကိုယ်တိုင်ပြည်မှာနေတဲ့လူတွေအနေနဲ့အဲ့ဒါသဘောထားပြီးတော့မှဆက်ဆံမှုဒီဟာတွေနဲ့ပတ်သက်ပြီးတော့မှကင်တယ်ဖို့အဲ့ဒီသဘောထားပြောင်းမှုတွေအဲ့ဒါဒီဘက်ကပြဿနာကိုယ်တစ်ဖက်ကကြားတဲ့ခါကျတော့အဲ့ဒါလည်းမဟုတ်ဘူးဒီခိုင်တိုင်းသားတွေနဲ့ပတ်သက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေနဲ့ဖြစ်တဲ့ပฏิပက္ခပြဿနာအဲ့ဒီပฏิပက္ခပြဿနာကတော့အခြားသောတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာနဲ့ကျွန်တော်ထင်တယ်ပြိတ်ပြီးတော့မှဟိုကြည့်ပြခြားလာတာမရှိဘူး။အဖြစ်လို့လဲဆိုတော့အခုတလောမှာဆိုရင်ဟုတ်တယ်ရဲစခန်းတွေတိုက်လိုက်တဲ့အခါကျတော့ဒါနိုင်ငံလုံးကြီးရဲ့ဖြိပါတယ်ဘာညာဆိုပြီးတော့မှအစိုးရဘက်ကပါဝင်ပြောလာတာရှိတယ်။အလားတူဖြစ်ရမျိုးကပြည်ရဲ့ဖြစ်တည်တုန်းကကျွန်တော်တို့မန္တလေးမူရှယ်ကားလမ်းဒါကျွန်တော်တို့ကုန်းတွေကြီးမှာရှိအရေးကြီးပါတဲ့ကားလမ်းကိုသူတို့ပူးပေါင်းတပ်ဖွဲ့ပြီးပေါ့တောင်းပလောင်တပ်ဖွဲ့လေး KIA တွေအဲ့ဒီမှာရှိကိုကန်တပ်ဖွဲ့တွေကဝင်တိုက်လို့အဲဒီရှမ်းပြည်နယ်အစိုးရအဖွဲ့ကနေပြီးတော့အဲ့ဒီသုံးဖွဲ့ကိုဒါကောင်းကျန်းပြည်အနေနဲ့ပတ်မှတ်လိုက်တယ်ဆိုတဲ့ဥစ္စာနဲ့ဒါလည်းဖြစ်စရာရှိဖြစ်ဘူးလေအဲ့တော့ပြည်ရင်းစစ်မှာဆိုတဲ့အခါကျတော့အာဒါဒီလူတွေကတော့ရှိနေဦးမှာပဲအဲ့တော့ဘယ်လိုပဲရှိနေရှိနေကျွန်တော်တို့ဒီရခိုင်အေတပ်ဖွဲ့နဲ့ဖြစ်တဲ့ပြဿနာကတိုင်းကလက်နက်ကန်ရုံနဲ့ဖြစ်တဲ့ပြဿနာလို့ပဲကျွန်တော်တို့ကသတ်မှတ်ပြီးတော့ဒီဆိုဟိုဆွေးနွေးတဲ့ပွဲဝိုင်းပေါ်ကိုရောက်အောင်ခေါ်ပြီးတော့မှဖြည့်ရှင်းမှာပဲရမယ်အဲ့တော့ဟိုဘက်ကဖြည့်ရှင်းနည်းနဲ့ဒီဘက်ကဖြည့်ရှင်းနည်းနဲ့မတူဘူးနေနေဒီကလည်းမတူဘူးပြဿနာချင်းလည်းမတူဘူ
းဒါပ
ေမဲ့အဲ့ဒါကြီးအကုန်လုံးကိုကင်တဲ့ဖြည့်ရှင်းမှာပြဿနာပြီးနေမှာပါ
ဟုတ်ကဲ့တစ်ချိန်တည်းမှာပဲခုနကကျွန်တော်ရင်ဆိုင်နေရတဲ့ Ranger လက်ခံရေးကိစ္စကလည်းမအောင်မမြင်ဖြစ်နေတယ်အခုတကယ်တမ်းပြောရင်နေမီတော့မတူပေမဲ့နေမီချင်းကဆက်နေတော့ဒီလုံခြုံရေးပြဿနာလည်းရှိလာတဲ့အခါကျတော့ဒီဒုက္ခတွေပြန်ခေါ်ရေးကိစ္စကိုရောတွားပြီးတော့ထိကြိုက်နိုင်တဲ့အနေအထားမျိုးတွေရှိနိုင်ပါလားခုနေထားရဆိုရင
်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဒီအစိုးရပေါ့နော်အစိုးရဒါဝန်ကြီးတယောက်ရဲ့စကားကိုပဲကိုးကားကျင်ပါတယ်အစိုးရဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကတို့ပြောပါတယ်ဒီလိုမျိုးအေးနဲ့အဲ့ဒီတိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စကဒုက္ခတွေပြန်လက်ခံရင်းနဲ့ပတ်သက်လို့မထိခိုက်ပါဘူးလို့သူကအဲ့လိုပြောတယ်အဲ့တော့ကျွန်တော်နားလေတာကလည်းမထိခိုက်ပါဘူးဒီမှာမှာပြည်လဲအောင်ဖြည့်ရှင်းရင်ဒါဘင်္ဂလားဒေ့ရှ်ဘက်ကလည်းပြည်လဲအောင်ကျွန်တော်တို့လည်းဒါဖြည့်ရှင်းမယ်ဆိုရင်ဒီ process ကြီးကတော့ဖြစ်ပေါ်လာမှာပါ
ဟိုဥစ္စာနဲ့တွားပြီးတော့မဆိုင်ပါဘူးမထိခိုက်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ကြားကြည့်လို့ကျွန်တော်နားလည်ပါတ
ယ်ဟုတ်ကဲ့ကိုစီစီကြီးကျေးဇူးပါကျွန်တော်နောက်ဆုံးကိုသက်ဆွေဝင်းကိုမေးမြန်းချင်ပါတယ်ကိုသက်ဆွေဝင်းပြောမယ်ဆိုရင်ရခိုင်ပြဿနာက NLD အစိုးရစတက်လာတဲ့ကရင်ဆိုင်ရတဲ့ပြဿနာအဓိက Ranger ပြဿနာနဲ့ရင်ဆိုင်ရတယ်အခုဆို AA ပြဿနာပါထပ်ရင်ဆိုင်ရပြီအဲ့တော့ရခိုင်မှာကြုံနေရတဲ့ဒီပြဿနာတွေကို NLD အစိုးရအနေနဲ့တကယ်ပဲကြော်လားနိုင်မလားဒါမှမဟုတ် NLD အစိုးရတက်တန်းမှာဓာကြီးကစိန်ခေါ်မှုတစ်ခုအနေနဲ့ challenge တစ်ခုအနေနဲ့ဆက်ရှိသွားနိုင်လားဘလို့မြင်ပါလဲ
ဒါမပြောခင်မှာခုနဆရာစီကြုံမြင်တဲ့ကျွန်တော်နဲ့ဒီရခိုင်ပြဿနာနဲ့ Ranger ပြဿနာနဲ့မှာနည်းနည်းလေးဒီဟိုကျွန်တော်အနေနဲ
့ Okay ပြောပါ
ကျွန်တော်နေဆိုင်ပြဿနာတို့ Ranger ပြဿနာတို့ကိုကျွန်တော်ကတော့ဒါလူသားတွေကြုံနေတဲ့ပြဿနာဖြစ်နေတယ်အဲ့တော့ဒီဟာတွေဒီတော့ပြီးတော့ဒီ Alpha ရဲ့ဒီလှုပ်ရှားမှုပုံစံအင်းရဲ့လှုပ်ရှားမှုပုံစံဟိုကဒီဖိနှိပ်မှုတစ်ခုအတွက်ကိုပြန်ပြီးတွန်းလှန်ကြတဲ့ဒီဟိုကတွန်းလှန်လာတဲ့ပုံစံတစ်ခုအနေနဲ့အုံကြွလာတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်အနေနဲ့မြင်တယ်။နောက်ပြီးတော့ဒီဒီ exit out မှုတို့ဒုက္ခရောက်နေကြတဲ့ဒီလူတွေကကြောက်နေတာကျွန်တော်အနေနဲ့ကျောင်းနှစ်ဖက်စလုံးတော့ကိုကျွန်တော်မျှကြည့်ပြရမယ်တို့လူကိုလူဆိုလို့မရှိသေးနဲ့လူကြီးခံနေရတဲ့ကြောင့်မို့ကျွန်တော်ဘယ်လိုမျိုးနေလဲပြန်ကြည့်ပြီးလို့ဘယ်လိုဆိုရဲဟာကျွန်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့လိုပါလိမ့်မယ်။အဲ့ဒီတစ်ဆက်တည်းဒီ Ranger ဖြတ်ပြီးသွားတဲ့ဒီ Ranger ဒီပြန်ပြီးလက်ခံမဲ့ကိစ္စဆိုရဲဟာပါလိမ့်ကျွန်တော်တို့ပြန်စဉ်းစားရမှာဒီအဖိုးရကဒီလိုမျိုးဒီကူဖီယာနဲ့ကော်မရှင်မှာပြောထားတဲ့အချက်တွေ900ကျော်ကျော်ရှိတယ်လို့ပြောထားတဲ့ဟာတကယ်အောက်တွေပို့ထားတယ်မဟုတ်ရလားဆိုတာကိုကျွန်တော်တို့ပြောထားတာတခုလေးကိုပဲမယုံမင်းနဲ့အချက်ကြီးတွေနဲ့ကျွန်တော်ပြန်ပြီးတော့ဆက်ဆေးရမျိုးတွေပြန်ပြီးကြိုက်တာမျိုးတွေခုလုပ်နေသေးပါတယ်တကယ်ကျွန်တော်နားလည်ပြောအားလုံးကခက်ပြေးသွားလူတန်းနီးပါးလောက်အတွက်ကိုရှိရဲဒါပေမဲ့ပြန်လာတဲ့လူတွေလက်ဆက်မှုဆိုပြီးကြိုခုထားတဲ့ကြိုခုပကန်းလူဟာမျိုးတွေလုံနေတဲ့ဒီဖောက်မှုတွေကတကယ်လူထောင်ကနေလောက်အတွက်ကိုပဲလက်ခံနိုင်တဲ့အရာမျိုးဖြစ်နေတဲ့အခါကျတော့ဒီလူတွေကျွန်တော်ဘယ်လိုမျိုးတကယ်တမ်းလက်ခံပါလေဆိုတဲ့ဟာကျွန်တော်တို့ကချက်နေကြအကြီးကြီးပါအဲတော့ဒီအမှန်လေးကျွန်တော်တို့ကအစိုးရရဲ့စကားတစ်ခုရောပဲမလို့ပဲပြန်ပြီးတော့ကောက်တာချက်ပြုတ်ဖို့လုပ်မယ်လို့ကျွန်တော်အနေနဲ့ယူဆပါတ
ယ်အဲ
တော့ဒီဆက်ကြတဲ့နော်ဒီအစိုးရကတကယ်တမ်းချက်နေအကြီးကြီးပါဒါအဲ့ဒါဒီအစိုးရရဲ့ချက်နေအကြီးကြီးဖြစ်တဲ့လို့ဒါမျိုးကိုလည်းအခုထိကိုမကြော်လွားနိုင်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်အဲတော့ဒီဆက်လာကြတဲ့အမြင်ကြပြဿနာဖြစ်တဲ့အခုတော့ပဲဒီပြဿနာဖြစ်တယ်အဲတော့ဒီပုံပြီးတော့ကွဲသွားစီတဲ့ဟာကရင်းတဲ့တက်တာဖြစ်တဲ့အချိန်မှာတော့မှဒီခါကြီးကြီးကဗမာပြည်တွေနဲ့ဒီနှေးပြီးနေကြရတယ်ပြီးတော့ဒီအာဆာနဲ့ပါဆက်ဖြစ်လာတဲ့နေရာမှာဒီခါကြီးကလည်းပုံပြီးဒုက္ခရောက်လာတဲ့နေရာမှာဒီခါကြီးကရုံးရပါဒီဗမာပြည်နဲ့ပေါ့နော်အထူးသဖြင့်ဒီခါကြီးနဲ့ဗမာနဲ့ဆိုရပုံကမျိုးကွဲသွားပြီးတွေ့ပြီးတော့အခုလက်ရှိဒီခါပြည်တနာအမြင့်ဆုံးနေထားကိုရောက်နေလို့ကျွန်တော်အနေနဲ့ပြောလို့ရပါတယ်ပြီးတော့နိုင်ငံတကာကကျွန်တော်တို့ကုမ္ပဏီတွေနဲ့ငါတို့ဘာတွေလုပ်နေတာဆိုချပြတယ်မှသာလေနိုင်ငံတကာရဲ့ PR တွေရောက်ပါလိမ့်မယ်။ဒါမှမဟုတ်ရင်ကျွန်တော်တို့ ICC ကိစ္စလို့ဟာမျိုးကတည်းကမေးဟာမျိုးရှိမယ်။ဒီလိုမျိုးကျွန်တော်တန်းကြည့်ပြတိုက်ခါကြကြဒီကအများကြီးတက်ချက်လာမှာပါ။အဲ့လိုဟာမဖြစ်ချင်လို့ရှိရင်တော့ကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ပြင်လဲမြင်တာမျိုးရှိရှိနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်မှာကြလိမ့်မယ်။ကျွန်တော်အဖြစ်အမှန်တစ်ခုကိုကျွန်တော်ဒီကတော့ရပါလိမ့်
မယ်။ဟုတ်ကဲ့ခင်ဗျာ။ကိုစီသူအောင်မြင့်ကိုတက်ဆွေဝင်ကျေးဇူးအများကြီးတင်ပါလိမ့်ခင်ဗျာ။ကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါဒီမှာပဲကျွန်တော်တို့ရနာခွင့်ပြပါခင်ဗျာ။
UAE American အတန်ရဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့မနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်။ American Mexico နေဆက်တလျှောက်တိုင်းကာရံဖို့အတွက်သမ္မတ Donald Trump ကကောင်းမမနဲ့တောင်းဆိုနေချိန်မှာပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်ထားမှုတွေကိုယာယီခွင့်ပေးပြီးတတိုင်းအတွက်ရန်ငွေချထားပြီးသမ္မတရဲ့အဆိုပြုချက်ကိုဒီမိုကရက်မတ်တွေကပယ်ချလိုက်တဲ့အတွက်ပိတ်ထားရတာနှစ်လတည်းဝင်လာပြီးဖြစ်တဲ့အဆိုအရန်ကတစ်စိတ်တစ်ပိုင်းပြန်ဖွင့်မှုအတွက်လမ်းမမြင်ရသေးပါဘူး။လွှတ်တော်မှာတော့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်ကသမ္မတထရမ့်အဆိုပြုထားတဲ့စာမျက်နှာ1200ပါမူကြမ်းကို Republican တွေဘက်ကတင်သွင်းခဲ့ပြီးကြက်သပရီနေမှာမဲခွဲဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်။လာမယ့်အင်္ဂါနေ့ကျရင်နိုင်ငံတော်ချေပြမင်ကွန်းလိုပုံစံမျိုးနဲ့ American သမ္မတ Donald Trump ကရုပ်မြင်သံကြားကနေမင်ကွန်းပြောဖို့စီစဉ်နေကြောင်းအင်မီရောကပြောပါတယ်။အစိုးရရန်ညားတချို့ရက်ဆိုင်နေရတဲ့အခြေအနေရှိတဲ့အတွက်လုံခြုံရေး January 29ရက်လာမယ့်အင်္ဂါနေ့မှာသမ္မတရဲ့လွှတ်တော်နှစ်ရက်လုံးကိုပြောဆိုမယ်နိုင်ငံတော်ချေပြမင်ကွန်းကိုအချိန်ရွှေ့ဆိုင်ပြဖို့အောက်လွှတ်တော်ဥက္ကဋ္ဌကသမ္မတ Trump ကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်မြန်မာနိုင်ငံဆန်အထူးကိုယ်စားလှယ်ခရစ်စတင်းစကရက်ရှနာဘူဂနာဟာစနေနေ့မှာမြန်မာနိုင်ငံကိုရောက်လာပြီးတနင်္လာနေ့မှာမြန်မာဆိုအတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ဥရောပဆန်အမေရိကန်ထိပ်တန်းတန်တမန်ဝက်စ်မစ်ချယ်လာလာမဲ့ဖေဗရူလာလယ်ပိုင်းမှာယာရုကနေနှုတ်ထွက်တော်မှာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမှတ်ရင်ကျင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကဒါရက်စမစ်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကေတထိုက်ပါ။
This program has come to you from the Voice of America, Washington.